Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ပြည်ပပေါင်းကကြိုဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ26ရက်တနင်္ဂနွေမနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ချုံလင်းနေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိချုံလင်းပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 30နဲ့2နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုဒူစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ချုံလင်းပေးပါရယ်။ဒီမှာခင်ဗျူထွေးပါရှင်။
ပြည်ထောင်စုအဆင့်အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီ FEMA ကိုဖျက်သိမ်းဖို့စဉ်းစားနေတယ်လို့သမ္မတ Trump ကပြောပါတယ်။အမိမြေလွန်ကြီးဝန်ကြီးဖြစ်တောင်ဒါဂူရာပြည်နယ်အုပ်ချုပ်ရေးမှူး Christine Nom ကိုထက်လွတ်တော်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ TNL ထိန်းချုပ်ထားတဲ့ကြောင်မဲပြည်သူစေယုံကိုစစ်ကောင်စီကစနေနေ့မှာဘုံကျဲတိုက်ခိုက်တဲ့အတွက်နှစ်ဦးထက်မလဲသေဆုံးခဲ့ပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူတနင်္ဂနွေမနက်ခင်းပုံမှန်ပတ်စင်ကဏ္ဍတွေကိုအကြီးအကဲထားပြီးတော့ထုတ်ဝေပေးသွားမှာပါ။ဆုံးယုံလာနေတဲ့အလုသမားခွင့်ရေးကြောင်းကိုတင်ပြထားတဲ့ဒုအသံကမ္ဘာဒီမိုကရေစီအလားအလာကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာနောက်အာရှနိုင်ငံရေးလက်ရာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတုတ္တအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုညင်းကျဲအေးကပြပြပေးပါမယ်ရှင
်။ဂါဇာစီးတီးမှာအစ္စရေးတပ်စခန်းအမျိုးသမီး၄ဦးကိုဟာမတ်စ်ကချက်ချင်းဒီအဖွဲ့ကိုစနေနေ့ကလွှဲပြောင်းပေးချိန်မှာပဲသဘောတူထားတဲ့အတိုင်းပါလက်စတိုင်းအယောက်200ကိုလွှတ်ပေးလိုက်ကြောင်းအစ္စရေးအကြီးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ထက်မှာအစ္စရေးနိုင်ငံသားတွေသေဆုံးရတဲ့တိုက်ခိုက်မှုတွေကြောင့်တသက်တကျုံပြစ်ဒဏ်ချခံနေရသူအယောက်120လဲပါပါတယ်။အကျဉ်းသားတွေကိုတင်ဆောင်လာတဲ့ဘတ်စကားတွေကိုသိမ်းပိုက်ခံအနောက်ဘက်ကမ်းမြို့ရာမလာမှာထောင်နဲ့ချီတဲ့ပါလက်စတိုင်းတွေကအလံနေဝေးရမ်းပြီးချူဆူခဲ့ကြပါတယ်။အီဂျစ်အစိုးရ TV ရဲ့ထုတ်လွှင့်ချက်အရလူ80လောက်ကိုတော့အီဂျစ်နိုင်ငံကိုပြန်လွှတ်ပေးခဲ့တယ်ဆိုပါတယ်။ဒါဟာအီဂျစ်ခါတာနဲ့အမေရိကန်တို့ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့ဂါဇာအပြစ်ရရေးသဘောတူညီချက်အရဒုတိယအကြိမ်မြောက်တစားကန်နေတဲ့အကျဉ်းသားတွေလဲလှယ်တာပါဟာမတ်စ်ဘက်ကလွှတ်ပေးခဲ့တဲ့အမျိုးသမီး၄ဦးကိုအစ္စရေးစစ်တပ်ခြေစိုက်စခန်းမှာကျူဆိုနေတဲ့မြင်ကွင်းဗီဒီယိုဖိုင်ကိုတော့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတရယုံကနောက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်လွတ်မြောက်လာတဲ့တစားကန်တွေဟာစောင့်ကြိုနေတဲ့လူအုပ်ကိုပြုံးပြုံးရွှင်ရွှင်နဲ့လက်ဝေးရပ်နေတာကိုမြင်ရပါတယ်လိလာသူတွေကတော့တစားကန်တွေဟာအကြမ်းဖက်ချိမ်းခြောက်မှုတွေခံရပွဲရှိတယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအတွက်မရှိမဖြစ်အရေးပါတဲ့ဌာနတစ်ခုဖြစ်တဲ့အမိမြေလူမျိုးရေးဝန်ကြီးဖြစ်တောင်ဒကိုတာပြည်နယ်အုပ်ချုပ်ရေးမှူးခရစ်စတီးနုံကိုအထက်လွှတ်တော်ကစနေနေ့ကအတည်ပြုလိုက်ပါတယ်။အမိမြေလူမျိုးရေးဌာနမှာပြည့်ပြည့်တသားနဲ့ဇိုင်းမမတ်ဆောင်ရွက်မဲ့ခေါင်းဆောင်တူလိုအပ်နေပြီးခရစ်စတီးကဒီတာဝန်ကိုထမ်းဆောင်နိုင်ဖို့လိုအပ်ချက်မှန်သမျှနဲ့ပြည့်စုံသူဖြစ်ယုံကြည်ထားတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဂျွန်သွန်းကပြောပါတယ်။ခရစ်စတီးဟာသမရဒေါ်နယ်ထရန့်ရဲ့အထောက်ထားမဲ့ရှုပြောင်းအခြေချသူတွေနှိမ်နင်းအစီအစဉ်တွေမှာအရေးပါတဲ့အခန်းကဏ္ဍကဥဆောင်မှာဖြစ်ပါတယ်။မိမြေလွန်ကျွေးဝင်းကြီးတာဝန်ကနေဆက်ကာဝယ်ရေး၊လူမှုကြီးကြပ်ရေးနိုင်ငံသားဖြစ်မှုနဲ့အကောက်ခွန်ဆိုင်ရာကဏ္ဍတွေကိုကြီးကြပ်မှာဖြစ်ပါတယ်။ဒါ့အပြင်သဘာဝဘေးအန္တရာယ်လေကြောင်းသယ်ယူပို့ဆောင်ရေးကဏ္ဍလုံခြုံရေးအဆရှိတဲ့ကိစ္စတွေမှာလည်းတာဝန်ရှိပါတယ်။ထရန့်ကပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနပြန်လည်ဖွဲ့စည်းမှုအပါအဝင်မိမြေလွန်ကျွေးဌာနရဲ့လူမှုကြီးကြပ်ရေးမှာစစ်တပ်ကိုပါဝင်အသုံးပြုဖို့နဲ့လုပ်ငန်းတာဝန်သတ်မှတ်ချက်တွေမှာအဓိကအပြောင်းလဲလုပ်ဖို့စီစဉ်ထားလို့သူကဒါတွေကိုအဓိကဥဆောင်မဲ့သဘောဖြစ်ပါတယ်ခင်ဗျ။ American သမ္မတဒေါ်နယ်ထရန့်က FEMA လို့အတူကခေါ်တဲ့ပြည်ထောင်စုအဆင့်အရေးပေါ်စီမံခန့်ခွဲမှုအေဂျင်စီကိုဖျက်သိမ်းဖို့စဉ်းစားနေတယ်လို့ပြောလိုက်ပါတယ်။ထရန့်ဟာသူ့ရဲ့ဒုတိယသမ္မတသက်တမ်းရဲ့ပထမဆုံးခီးစဉ်ဖြစ် Hurricane Helene မုန်တိုင်းဒဏ်ကိုခံခဲ့ရတဲ့ North Carolina ပြည်နယ်ကိုသွားရောက်တဲ့ခီးစဉ်တွင်တောက်ကြတဲ့ကအဲ့လိုမှတ်ချက်ပြုတာပါ။ FEMA ကတဆင့် Washington ဘိုးအစိုးရအနေနဲ့ဗဏ္ဍာရေးအကူအညီတွေကိုထောက်ပံ့ပေးမဲ့အစားပြည်နယ်တွေကိုတိုက်ရိုက်ငွေကြေးပေးဆောင်နိုင်တယ်လို့သူကပြောပါတယ်။ FEMA ကအလွန်စိတ်ပျက်စရာကောင်းတယ်လို့ bureaucracy ဆန်လွန့်ပြီးအလုပ်လုပ်ရမှာအရန်နှေးကွေးနေတယ်လို့ Republican သမ္မတကဝေဖန်ခဲ့တာပါ။တဘောကဘေးအန္တရာယ်တွေကိုတုံ့ပြန်ရမှာပြည်ထောင်စုအစိုးရရဲ့အခန်းကဏ္ဍကိုရှော့ချဖို့ Trump ကလိုလားနေပြီးတော့ဒါဟာရန်ကုန်ကနေတာဝန်ဝတရားတွေကိုရှော့ချဖို့အဆိုပြုနေကြတဲ့ Conservative မဟာမိတ်တွေရဲ့မှတ်ချက်တွေကိုလည်းပဲ့တင်ထင်နေရလဲဖြစ်ပါတယ်။မြောက် Carolina ခီးစဉ်တဲ့သူတစ်ဆက်တည်း Trump ဆက်သွားခဲ့တဲ့တော်မီတန်ခန့်နေရတဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့ဒီမိုကရက်ခေါင်းဆောင်တွေကထရန့်ကဆန်းငံ့ထားမယ်လို့ချိန်ချောက်ထားတဲ့ဖက်ဒရယ်အကူအညီတွေကိုပေးဖို့ဖိအားပေးနေပါတယ်ခင
်ဗျာ။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 325 kHz 6953ညနဲ့ လိုက်ထိုမီတာ40 kHz 9533တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။တနင်္ဂနွေမနေ့ဖက် view ရဲ့သတင်းတွေကိုဆက်လက်ကြီးညာပြပါမယ်ခင်ဗျာ။ DNL တောင်းတက်သိမ့်ပိုက်ထားတဲ့ကြောင်မဲမျိုးကပြည်သူစီရင်ကိုစစ်ကောင်စီကလေကြောင်းတက်ခတ်ခဲ့လို့ဆ iam မတအုပ်နဲ့လူနာတအုပ်သေဆုံးပြီးကျမရင်ဝန်ထမ်းတွေပါဝင်အသား20ဦးထိခိုက်ခဲ့တယ်လို့DNL ကစနေနေ့ကထုတ်ပြန်ပါတယ်။မြောက်ပိုင်းညီနောင်မမိတ်အဖွဲ့ဝင် DNL ကိုစစ်ကောင်စီနဲ့တပွဲချင်းဆွေးနွေးဖို့တရုတ်နိုင်ငံကတိုက်တွန်းနေတဲ့ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအခုလိုလူအသေးပြောက်ရှိတဲ့တိုက်ခိုက်မှုသတင်းကို DNL ကဓာတ်ပုံမှတ်တမ်းနေတဲ့ကွာထုတ်ပြန်လာတာပါ။စစ်ကောင်စီဘက်ကတော့ဒီကိစ္စချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူး။ DNL ရဲ့ထုတ်ပြန်ချက်အရစစ်ကောင်စီတပ်ကဇန်နဝါရီ25ရက်နေ့လယ်ပိုင်းမှာ Jet Fighter လေယာဉ်နဲ့နှစ်ကြိမ်ဘုံလေးလုံးအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။1969ကဆက်လုပ်ခဲ့တဲ့လူနာကရင်150ဆန်စင်းယုံဟာစစ်နာသိန်းတာကိုဆန့်ကျင်ခဲ့ကြတဲ့ CDM ဝန်ထမ်းတွေနဲ့လက်ပတ်နေတာဖြစ်ပြီးတော့အခုတိုက်ခိုက်မှုကြောင့်စင်းယုံတစ်ခုလုံးပျက်စီးသွားတယ်လို့ DNL ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ22ရက်နေ့တုန်းကလည်းနောင်ချိုမြို့မှာစစ်ကောင်စီရဲ့ပုံကျဲတိုက်ခိုက်မှုကြောင့်ရပ်သား9ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာခဲ့ကြောင်း DNL ကထုတ်ပြန်ခဲ့ပါသေးတယ်ခင်ဗျာ။အာဖဂန်နစ္စတန်ကတာလီဘန်အာဏာပိုင်တွေဟာမျိုးသမီးကျောင်းသူတွေကိုအိန္ဒိယပါကစ္စတန်နိုင်ငံမှာအဆင့်မြင့်ပညာဆက်လက်သင်ကြားပေးနိုင်ဖို့ခွင့်ပြုပြီးသူတို့နဲ့အတူအမျိုးသားထိန်းသူတွေလိုက်နိုင်ဖို့လည်းခွင့်ပြုခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ပါကစ္စတန်ကတက္ကသိုလ်တွေမှာဘွဲ့ကြိုဘွဲ့လွန်နဲ့ပါတီကူတန်းဝင်ခွင့်အတွက်စနေနေ့မှာယာနဲ့ချီတဲ့အာဖဂန်ကျောင်းသားတွေဝင်ခွင့်ဖြစ်ဆောင်မွေးပွဲဖြစ်ဆိုနေချိန်မှာပဲအခုလိုပါကစ္စတန်တာဝန်ရှိသူရဲ့ထုတ်ဖော်ပြောကြားချက်ထွက်လာတာပါ။ဝင်ခွင့်အောင်မြင်တဲ့ကျောင်းသူတွေကိုပညာသင်ခွင့်ပေးတာနဲ့သူတို့နဲ့အတူအုပ်ထိန်းသူတွေကိုလိုက်ပါဝင်ခွင့်ပြုတာအတွက်ကပူးအစိုးရကိုပါကစ္စတန်ကကျေးဇူးတင်ကြောင်းအမည်မဖော်လိုတဲ့ပါကစ္စတန်အစိုးရရရှိသူကပြောပါတယ်။အာဖဂန်နစ္စတန်ဥပဒေကပြဋ္ဌာန်းခွင့်ပြုထားတဲ့မျိုးသမီးကျောင်းသူတွေနဲ့အတူလိုက်ပါမဲ့အုပ်ထိန်းသူတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမယ်လို့လည်းဆိုပါတယ်။အာဖဂန်မိန်ကလင်းငယ်တွေအခုလိုအဆင့်မြင့်ပညာဆက်လက်သင်ကြားခွင့်ရမယ်ဆိုတဲ့ပြောဆိုချက်ကိုတော့တာလီဘန်ဘက်ကလက်တလောထုတ်ပြန်တဲ့မျိုးမရှိသေးပါဘူးခင်ဗျာ။တာလီဘန်ကမိန်ကလင်းငယ်တွေကိုစတမတန်းအထိပဲပညာသင်ကြားခွင့်ပြုထားတယ်လို့အုတ်ထိန်သူအမျိုးသားတူမပါပဲခီးသွားတာလင်းစီးတာတွေကိုလည်းတားမြစ်ထားပါတယ်ခင်ဗျာ
။ဇန်နဝါရီလ26ရက်တနင်္ဂနွေမနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုညင်းညာရေးကပြောပြပေးခဲ့တာပါရှင်။အခုအစပြီးတော့အပတ်စဉ်ကဏ္ဍတွေစတိုက်ထုတ်လင်းပေးပါမယ်။ကမ္ဘာဒီမိုကရေစီလာလာကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာနောက်အာရှနိုင်ငံရေးလက်ရစည်းဝါးသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတုဒ္ဒအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအရင်ဆုံးဒုအတန်စီစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဆစ်အနာသိမ့်ပြီး၄နှစ်ကြာလာတဲ့အချိန်ဆက်ယုံအလုပ်ယုံတွေမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေအခွင့်အရေးတွေဆုတ်ယုတ်လာနေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ပြထားပါတယ်ရှင်။
တော့ဇလန်းနဲ့ဝယ်ပြန်ခေါ်ပြီးတော့ဒိဗတ်တော်မသိဘူး။နောက်ကစကလုံးမလှပါတဲ့ဟာနဲ့တောင်းရမယ်ဆိုလို့ရှိရင်အလုပ်သမားတွေကအရှင်းဆုံးပြောရတယ်အခုချိန်မှာအကျဉ်းပြုခံရတဲ့ပုံစံမျိုးကိုဖြစ်နေတာ
။အပြည်ပြည်ဆိုင်ရာအလုပ်သမားတမကအဖွဲ့ချုပ် ITUC ရဲ့2024ခုနှစ်ကထုတ်ပြန်တဲ့အလုပ်သမားအခွင့်အရေးတွေအတွက်အဆင့်သတ်မှတ်ခြင်း152နိုင်ငံစီးရင်မှာမြန်မာနိုင်ငံကအဆိုးဝါးဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။အနာသိမ့်ပြီး၄နှစ်နီးပါးရှိလာတဲ့အချိန်မှာအထည်ချုပ်ဆက်ယုံကအလုပ်သမားတွေဘလို့ဆိုးရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကိုဒို့အတန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မနက်9နာရီနိုးဆက်တန်ကြောင်းမဆပယ်အေးရကနိုးလာခဲ့ပါတယ်။စောင်းရတီမို့မနက်နေကောင်းကောင်းမထွက်ခင်မှာပဲ6နာရီခွဲအလုပ်ကိုရောက်သွားဖို့သူပြင်ဆင်ရပါတော့မယ်။မဆပယ်ကရန်ကုန်တိုင်းလှိုင်တန်ရမြို့အနောက်ပိုင်းကအထည်ချုပ်စက်ရုံတစ်ခုမှာစက်ချုပ်သမားလုပ်နေတာပါ။စက်ရုံအလုပ်ချိန်ကပုံမှန်စု7နာရီဝန်းကျင်ဆိုပေမဲ့မဆပယ်ရဲ့စက်ရုံကတော့6နာရီခွဲစက်ရုံကိုရောက်သွားပြီးတော့သူတနေ့တာပြေးရမယ်အထည်ဆန်ချင်ကိုပြည့်မြောင်ချုပ်ရမှာပါ။
နာအောင်ဖန်ပြီးထားလို့မြန်မာထက်ကနေဆိုမြန်မာရွေးရှိအဲ့လိုက်ရောကို ထမင်းသားဖြစ်ပါနဲ့ကလည်းစဉ်းစားဆားပြီးဆိုပြန်ထိုင်ချုံအဲ့ရနေပြီးတော့ပြန်တဲ့အချိန်ထိထိုင်ချုံသွားတယ်
သူဆက်ယုံကဆက်ချုပ်အလုပ်သမားတယောက်ရဲ့တနင်္လာအထည်ဆန်းခြင်းက150ပါအလုပ်ချိန်7နာရီနဲ့အချိန်ပို2နာရီစာအတွက်တနေ့ကိုဆန်းချိန် 1,500 နီးပါးချုပ်ကြရပါတယ်ဒါဟာသူတို့လုပ်နိုင်တဲ့ပမာဏထက်နှစ်ဆပိုလုပ်ခိုင်းတာဖြစ်ပြီးတော့တမတ်အထည်ဆန်းခြင်းမပြည့်ရင်တော့အဲ့ဒီအကြောင်းပြချက်နဲ့အချိန်ပိုတွေဆင်းကြပြီးအချိန်ပိုကြီးလည်းမရပါဘူးမဆက်ပဲဆိုရင်တနေ့တာအလုပ်ချိန်7နာရီအပြင်ညနေ6နာရီခွဲကနေနောက်တနေ့မနက်4နာရီအထိအချိန်ပိုအလုပ်လုပ်ရတာတွေရှိပေမဲ့အထည်ဆန်းချိန်မပြည့်မီဘူးဆိုပြီးအချိန်မိုကြီးလည်းမရပါဘူး။ဒါအပြင်နိုင်ရက်လည်းပြန်မရပဲမနေ့6နိုင်ခွဲမှာပဲပုံမှန်အလုပ်ချိန်တိုင်းအလုပ်ပြန်ဆင်ရပါတယ်။9နိ
ုင်10နိုင်ထိကြတော့လူကအနေတန်းလေးတယ်။10နိုင်7နိုင်7နိုင်လောက်လည်းကြံလို့ကတဖြည်းဖြည်းနဲ့7ရက်မလုပ်နိုင်တော့ခေါင်းနေရာမှာပူချာနေပူအဲ့လိုမျိုးဖြစ်လာတဲ့အချိန်ဖြစ်ဘူးလေ။
ဒီလိုအခြေအနေမျိုးကရွှေပြည်သားဝါဒီယာစမှုဆောင်ကထဲကျုပ်စက်ရုံတစ်ခုမှာလောက်ကင်နေတဲ့မတ်မုံမုံလည်းကြုံတွေ့ခဲ့ရပါတယ်။သူအလုပ်လုပ်ခဲ့တဲ့စက်ရုံကအာနာသိမ့်ပြီးနောက်မှာပဲအချိန်ပိုတွေညကနေမနက်ထိနေ့စဉ်လုံးလိုခေါ်ခဲ့တာကြောင့်စက်ရုံမှာအလုပ်လုပ်နေစင်မှာပဲသူမူလဲခဲ့ပါတယ်
။တရင်ကဖုန်းတော့မှလွတ်ကြပြီးအစိမ့်စိမ့်မှာမှကွဲသွားတယ်။ကွဲသွားပြီးတော့မူလဲရအောင်မှသူတို့ကဇလိုင်းနဲ့ဝယ်ပြန်ခေါ်ပြီးတော့ဂိတ်ပတ်တော့မသေးဘူး။ဇလိုင်းနဲ့မှာပဲအသက်တိုင်ထိုင်နေထိုင်ပြီးတော့ဟိုလုံးလို့ရမယ်လက်ကလုံးလို့ရမယ်ဟာလေးကိုလုံးဆုံးပြီးတော့အဲ့လိုတောင
်ဒါကလုပ်ငန်းခွင်ထိခိုက်မှုတစ်ခုဖြစ်ပေမဲ့လုပ်ငန်းရှင်ဘက်ကစာနာပေးတာတာဝန်ယူပေးတာမျိုးတော့မရှိပါဘူးအလုပ်သမားဥပဒေတွေကတစ်ခုဖြစ်တဲ့စိုက်များနဲ့အလုပ်ဌာနများဥပဒေအရအချိန်မိုအလုပ်ချိန်ကတစ်ပတ်ကို12နာရီထက်မကျော်လွန်ရဘူးလို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့အထူးကိစ္စရပ်တွေရှိရင်တော့တစ်ပတ်ကို16နာရီထက်မကျော်လွန်ရဘူးလို့ဆိုပါတယ်ဒါအပြင်အချိန်ပိုစင်းတာကိုအလုပ်သမားရဲ့သဘောတူညီချက်ရယူရမှာဖြစ်တယ်လို့အချိန်ပိုအခကျင်းငွေကိုလည်းတနည်းလောက်ခရဲ့နှစ်ဆပေးချေရမှာဖြစ်တယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မဆက်ပဲနဲ့မမုံမုံတို့ကတော့ဒီဥပဒေပါပြဋ္ဌာန်းချက်တွေအားလုံးကိုလစ်လျူရှုခံထားရပါတယ်။အရင်ကဆိုဒီလိုအခြေအနေတွေကိုအကူအညီပေးဖို့အလုပ်သမားရေးလှုပ်ရှားသူတွေရှိပေမဲ့လက်ရှိမှာတော့သူတို့အတွက်လည်းလောက်ကန်ရတာအကန့်အသတ်တွေရှိနေပါတယ်။စစ်ကောင်စီဘက်ကအလုတ်သမားကြီးတက်ကြွလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေကိုဖန်ဝရန်ထုတ်ပြီးလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တယ်လို့အလုတ်သမားအဖွဲ့အစည်း16ခုကိုလည်းမတရားအသိကြေညာထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမတ်ကများအဖွဲ့ချုပ် CTUM ရဲ့စီရင်အရာအလုတ်သမားကြီးတက်ကြွလှုပ်ရှားသူအနည်းဆုံး150ကျော်ဖမ်းဆီးထောင်ချခံထားရပါတယ်။မနီလာကအလုတ်သမားတမတ်ကညွှန်ပေါင်းချုပ်အဖွဲ့ FTCUM မြန်မာရဲ့ဗဟိုကော်မတီဝင်တဦးဖြစ်ပါတယ်။
အမားတို့ကပြည်ထဲထဲမှာကွာလူတွေလို့ဖြစ်သွားပြီပေါ့နော်ဒီအခုကလည်းဒီအခွင့်အကြီးကွာလဲကွာ register မလုပ်ပါဘူးဆိုပြီးတော့သူကကြီးညာတာနောက်တစ်ချက်ကလည်းစက်မှုဆောင်မှာကြတော့ခုနက5ရောက်တဲ့မစုပါဘူးဆိုတာရှိကိုယ့်ရဲ့စက်ရုံယူနီယံနေနောက်မြို့နယ်ယူနီယံနေတိုင်းယူနီယံနေပေါ့နော်သူတို့တွေကိုပဲပြဿနာဖြေရှင်းတာတို့အလုပ်သမားတွေအကူအညီပေးတာတို့ကိုသူတို့ပဲအမားတို့ကရှေ့တန်းတင်ရတယ်အမားတို့ကရှေ့ကိုထွက်ပြီးတော့ဒီအလုပ်ကိုလုပ်ပေးလို့မရအောင်သူတို့စာရင်ပြင်ဆင်နေတာနောက်ရှေ့နေရှေ့ရတယ်လို့ပြောပေါ့နော်ဥပဒေကြောင်းနဲ့ပတ်သက်ပြီးတော့စာရင်ဒေတာပေးတာဒါမျိုးတွေပဲမှာပါလုပ်လို့ရ
တဖက်မှာလည်းနိုင်ငံကြီးမတည်ငြိမ်မှုကိုအခွင့်အကောင်းယူပြီးတော့လုပ်ငန်းရှင်တွေကစိတ်ကြိုက်ချေလည်နေတဲ့လုပ်ငန်းခွင်တွေမှာအလုပ်သမားတွေဟာဒီလိုအခွင့်အရေးချိုးဖောက်ခံနေရတာတွေကိုထုတ်ပေါ်ပြောဖို့အတွက်ကြောက်ရွံ့နေကြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုထုတ်ပေါ်ပြောဆိုသူတွေကိုအလုပ်ကနေထုတ်ပယ်တာခွဲခြားဆက်ဆံတာနဲ့ဖိအားပေးချင်းချောက်တာတွေရှိပါတယ်။ဒီချင်းတွေကိုပြီးခဲ့တဲ့ဒီဇင်ဘာလကမှအသက်32နှစ်အရွယ်မတ်မစ်သူကိုယ်တိုင်ကြုံတွေ့ခဲ့ရတာပါ။သူကအထည်ချုပ်စက်ရုံတစ်ခုမှဆေးရည်အဖြစ်လုပ်ကိုင်ပြီးအဲ့ဒီစက်ရုံရဲ့အလုပ်သမားရေးရာညှိနှိုင်းရေးကော်မတီ WCC မှာအဖွဲ့ဝင်ဖြစ်ပါတယ်။မတ်မစ်သူကလောကလစာအပါအဝင်အချိန်ပိုခေါ်ယူမှုပြဿနာအလုပ်သမားတမက်ကဖွဲ့စည်းရေးအတွက်အလုပ်သမားတွေဘက်ကယက်တီခဲ့တာကြောင့်အလုပ်ရှင်ဘက်ကမျက်မုံးကျူးတာကိုခံရပြီးနောက်သူအလုပ်ကိစ္စတစ်ခုတင်ပြဖို့သွားချိန်မှာပဲတရုတ်နိုင်ငံသားလုပ်ငန်းရှင်ကသူ့ကိုရုံးငန်းကနေစက်ရုံအပေါ်ဝါထီဆွဲထုတ်တာကိုခံခဲ့ရပါတယ
်ထိခိုက်မှုတော့မရှိဘူးမအဲ့နေရာတော့ညီမဟို2ရက်3ရက်လောက်တော့လမောင်းနည်းနည်းကြိုက်သွားတယ်မပြီးတော့ညီမ therapist ကြာရင်လည်းလုံးဝလေဒါယူပဲတွေးပြီးတော့လေဟိုအဲ့လိုမျိုးလုံးဝအိတ်မပြောတာတို့နေမကောင်းတာတို့လူနည်းနည်းတော့ depression ဝင်လာတာပေါ့မပြီးွားရင်အဲ့လိုစိတ်ပိုင်းဆိုင်ရာမှာအရင်ကို့ဒီလိုယောက်ျားတယောက်လေးပြီးတော့နိုင်ငံသားတယောက်ကဒီလိုလှုပ်လိုက်တယ်ဆိုတဲ့ဟာကြီးကဟိုစိတ်ထဲမှာလုံးဝ ခံစားလို့အဆင်မပြေဘူးမာရေညီမစိတ်မကောင်းဖြစ်တယ်ကိုမြန်မာနိုင်ငံမှာနေပြီးတော့ဒီလိုတခြားတိုင်းတစ်ပါးလူကလောက်တောင်မြန်မာလူမျိုးချင်းချင်းအကုန်လုံးကဟိုအားပြားမြောက်ပြုတ်နေတယ်လို့ညီမခံစားရတယ်မာရေ
အဲ့ဒီနောက်မမေသူကိုအလောက်ကနေထုတ်ပယ်ခဲ့ပါတယ်မမေသူကလည်းကိုတိလက်ရောက်မှုအတွက်စစ်ကောင်စီရဲ့အလုပ်သမားညွှန်ကြားမှုဦးစီးဌာနကိုတိုင်ကြားပြီးသုံးချိန်တိုင်းဖြည့်ဆင်ခဲ့ပေမဲ့မပြေလည်ခဲ့တာကြောင့်တရားစွဲဆိုဖို့ပြင်ဆင်နေပါတယ်။အလုပ်သမားရေးလှုပ်ရှားသူမဆန်းဆန်းကမြန်မာနိုင်ငံကုံထုံးနယ်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFN က organizer တူဖြစ်ပါတယ်။သူကတော့အလုပ်သမားတွေရဲ့လက်ရှိအခြေအနေဟာကတိကျွန်ပြူခံရတဲ့အခြေအနေတွေလို့ကောက်ချက်ချပါရယ
်အရေးစကားသုံးပြီးပြောမယ်ဆိုတော့တို့လက်ခုပ်ထည့်ရေးသွင်းနေတယ်လို့နောက်ဖြစ်တယ်လို့ပြောဆိုရဲအဲ့ဒီအခြေအနေမျိုးပေါ့နော်နောက်ထပ်စကားလုံးမလှပတဲ့ဟာနဲ့တောင်းရမယ်ဆိုလို့ရှိရင်အလုပ်သမားတွေကအရှင်းဆုံးပြောရရင်အခုချိန်မှာအဲကျွန်ပြူခံရတဲ့ပုံစံမျိုးကိုဖြစ်နေတာ
အပြည်ပြည်ဆိုင်ရာအလုပ်သမားတမကအဖွဲ့ချုပ် INDUC ရဲ့2024ခုနှစ်ကထုတ်ပြန်တဲ့အလုပ်သမားအခွင့်အရေးတွေအတွက်အစင်းသက်မှတ်ခြင်း152နိုင်ငံစီးရင်မှာမြန်မာနိုင်ငံကအဆိုးဝါးဆုံး10နိုင်ငံစီးရင်မှာပါဝင်ပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO ကလည်းဒီလိုအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုလာမယ့် 2025 ILO အုပ်ချုပ်ရေးအစည်းအဝေးပွဲနဲ့ညီလာခံမှာအရေးယူတော့မှာဖြစ်တယ်လို့ ILO ရဲ့အုပ်ချုပ်ရေးအဖွဲ့ဝင်မဖြိုးဆန္ဒဆိုကဒုအတန်ကိုပြောပါဗျာ။
ILO ရဲ့ဖွဲ့စည်းပုံအခြေခံစီမံအာတီကယ်33နဲ့အညီအရေးယူမယ်ဆိုတာဆုံးဖြတ်ချက်ကျပြီးပြီ။မတော်ဒီဘက်ချမ်းကလည်းလုပ်နေတယ်။ဒီ NUG လှုပ်ရှင်လုံကမာသုံးဝက်ဆိုင်ကနေပြီးတော့မတော်ဖြစ်စေချင်တဲ့ action point တွေကိုမတော်မူကြမ်းပြနေတယ်။ DG ညွှန်ချုပ်ရဲ့အစီအစဉ်သားနဲ့အဲ့ဒီ action point က February လကျလို့ရှိရင်ထွက်မယ်ပေါ့နော်။ action point မူကြမ်းထွက်မယ်။အဲ့ဒီပုံမှာ match လာမယ် ILO အုပ်ချုပ်မှုအဖွဲ့အစည်းဝင် match လာမှာဆုံးဖြတ်ချက်ချမှာပေါ့နော်။
ဒါပေမဲ့ဘလို့ပုံစံမျိုးနဲ့အရေးယူသွားမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။မဆက်ဘဲကတော့အရင်အထည်ချုပ်ဆက်ယုံကနေအခွင့်အရေးချိုးဖောက်ခံရတာတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အခုဆက်ယုံကိုပြောင်းရွှေ့လာခဲ့တာပါ။ဒါပေမဲ့ဒီဆက်ယုံကအချိန်နီးပိုဆိုးတာကြောင့်တူနောင်တရနေပါဗျ။ဒီဆက်ယုံကနေထွက်ဖို့ကြိုးစားနေပြီးသူမိဘတွေရှိတဲ့ARR တိုင်းဘက်ကသူစာတီကိုပြန်တော့မယ်လို့စိတ်ကူးထားပါတယ်။ဒါပေမဲ့မမေသူကတော့မဆက်ပဲလို့ရွေးချယ်စရာမရှိပါဘူး။သူကရန်ကုန်စာတီဖြစ်တဲ့အတွက်ရန်ကုန်မှာပဲနေပြီးသူစာဝတ်နေရတဲ့အတွက်ဒီစက်ရုံအလုပ်ကိုပဲအားကိုးနေရအောင်မှာပါ။
ညောင်းနေတယ်တော့ဖြစ်နိုင်လို့ရှိရင်တော့မာရီဒီစက်ရုံအလုပ်တွေကမလုပ်ချင်တော့ဘူး။ဒီရင်လည်းသူတို့ကအများကြီးဟိုကိုယ်နိုင်ငံတွင်လာပြီးတော့ဒီအလုံးလုံးနေတာထက်ကောင်းမှုချက်ပြီးတော့ကုန်သွေးဆုံနေတယ်လို့ပဲခံစားရတယ်မာရီ။အဲ့တော့ညီမအနေနဲ့ကဒီအတမူအကြောင်းတော့ဟိုစီးပွားတစ်ခုခုလုပ်ရမယ်ဆိုရင်တော့တခြားအလုပ်ပဲလုပ်ချင်တော့တယ်ဒီအလုပ်တွေဆက်ပြီးတော့မလုပ်ချင်တော့ဘူ
း။ဒိုးအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒါတော့မြန်မာနိုင်ငံမှာဆုတ်ယုတ်လာတဲ့အလုပ်သမားအခွင့်အရေးအကြောင်း Frontier မြန်မာဝိုင်းတော်သားတွေက VOA ကိုပေးပို့တဲ့တိုးအတန်းစီစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်ရှင်။ကမ္ဘာတဝန်းမှာ2024ခုနှစ်အတွင်း Democracy အခြားဘက်ကိုဦးတည်ခဲ့ပါလား။အခု2025ခုနှစ်မှာရောဘယ်လိုအခြေအနေရှိနိုင်ပါလဲ။မြမဒီမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာအဖွဲ့ရဲ့ Director ဦးအောင်သူငိမ့်ကိုဦးတမောင်တန်းကမေးမြန်းပြီးတော့တင်ပြထားပါတယ်ရှင
်2024ခုနှစ်မှာ American Power တိုင်းပြည်ပေါင်း80ကျော်မှာရွေးကောက်ပွဲတွေလုပ်ခဲ့ပါတယ်ဒီရွေးကောက်ပွဲတွေကမဟာဗျူကိုပြောနေပါတယ်2025မှာတော့ဘာဝင်ဖြစ်လာနိုင်ခြင်းရှိနေပါသလဲဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြမအဖွဲ့ကဒေါက်တာဦးအောင်သူငယ်ဖြစ်ပါတယ်မင်္ဂလာပါဦးအောင်သူငယ်ဟုတ်ကဲ့
မင်္ဂလာပါဆရာ
ဟုတ်ကဲ့ဟောသူရေအဓိကကြတဲ့အတိုင်းပြည်တွင်ရဲ့ပေါ့နော်2024ရွေးကောက်ပွဲတွေကိုကျွန်တော်တို့ခြုံငုံပြီးသုံးသပ်မယ်ဆိုလို့ရှိရင်ပေါ့နော်လူများတွေ့ရပါတယ်ဘာတွေကိုတွေ့ရပါတယ်လဲ
ဟုတ်ကဲ့ပြီးခဲ့တဲ့2024ဟာထူးခြားတဲ့နှစ်လို့ခေါ်ရပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမ္ဘာလူကြီးတစ်ဝက်လောက်3,000-4,000လောက်ကဒီနိုင်ငံပေါင်း80လောက်မှာမဲပေးတာတွေလုပ်ခဲ့ကြပါတယ်ဆိုတော့ဒါပေမဲ့ သူတို့ရဲ့သုံးသပ်ချက်ကဘာဖြစ်လဲဆိုတဲ့ခါကျတော့ဒီရွေးကောက်ပွဲတွေသာပြီးသွားတယ်ဟိုဒီမိုကရေစီကမတိုးတက်လာဘူးဆိုတော့သုံးသပ်ချက်ရှိပါတယ်အဲ့တော့နိုင်ငံတော်တော်များများမှာဒီရွေးကောက်ပွဲတွေကအာဏာရှင်တွေကသူတို့ရဲ့ဘာကောမလဲအာဏာကို consolidate လုပ်တယ်ပေါ့နော်ပိုကျစ်လက်ခံမအောင်လုပ်လိုက်တဲ့သဘောပဲဖြစ်တယ်လို့ဒါပြုသုံးသပ်တဲ့လူတွေလည်းရှိပါတယ်ဟောဒါပေမဲ့တချို့အကောင်းဘက်ကမြင်တဲ့လူတွေကကြတော့လေတချို့နိုင်ငံကြီးတွေမှာပေါ့နော်ဟိုမူရင်းကအာဏာရလာတဲ့ပါတီတွေကဘာကောလဲအတော်လေးအသေးအံကြိုးစားကြရတယ်ဆိုတဲ့ဟာမျိုးပေါ့အထူးသဖြင့်တောင်အာဖရိကလိုအိန္ဒိယလိုတော့တချို့နိုင်ငံတွေမှာဘာကောလဲသိတော့လဲအချိန်ကြီးကောင်းလာတာမဟုတ်ဘူးဆိုတဲ့သုံးသပ်ချက်တွေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီကာလတစ်လျှောက်ပေါ့နော်ဟိုဒီမိုကရေစီနဲ့ပတ်သက်လို့တိုက်တာနေတဲ့ဟိုကမ္ဘာအဖွဲ့အစည်းကြီးတွေရှိပါတယ်အထူးသဖြင့် Economic Intelligence Unit ပေါ့ EIU လို့နောက်တစ်ခါကျွန်တော်တို့ freedom house ဆိုနောက်တစ်ခါကျတော့ကျွန်တော်တို့ vdm လို့ခေါ်တဲ့အဖွဲ့အစည်းပေါ့နော်ဒီအဖွဲ့အစည်းတွေအားလုံးသုံးသပ်ချက်ကဒီမိုကရေစီကကျွန်တော်တို့ဆယ်စုနှစ်တခုကြော်ကြာကျွန်တော်တို့အကြဘက်ကိုရောက်နေတယ်လို့သုံးသပ်ကြတယ်ဆရာ
ဟုတ်ကဲ့ဒါဖြစ်ရင် liberal အယူအဆလမ်းကြောင်းအနေနဲ့ပြောမယ်ဆိုရင်ရောကျွန်တော်တို့ဘယ်လိုများရှိပါလဲခင်ဗျာ
liberal အယူအဆလမ်းကြောင်းကဟိုပြီးခဲ့တဲ့ကျွန်တော်တို့ဆယ်နှစ်ကျော်လောက်ကာလမှာကျွန်တော်တို့ဟိုတမျိုးတစ်ခုဖြစ်ခဲ့တယ်ပေါ့နော်ဆိုတော့အခါကျတော့အထူးသဖြင့်ကျွန်တော်တို့အမေရိကန်မှာ work လို့ခေါ်တဲ့စာသားသုံးတယ်ဆိုလိုတာ work ဆိုတာနိုးချတက်ကြွနေတယ်ဆိုတဲ့ဟာမျိုးပေါ့ဒါပေမဲ့တစ်ဖက်မှာကျတော့ဒါကဟိုဘာခေါ်မလဲတက်ကြွလွန်တယ်ဆိုတဲ့သဘောမျိုးတော့ဖြစ်တာပေါ့နော်ဖြစ်တဲ့အခါကျတော့အထူးသဖြင့်တော့ကျွန်တော်တို့လူဒန်းစားပြဿနာပေါ့ဥပမာဆင်းရဲတဲ့လူနဲ့ချမ်းသာတဲ့လူရဲ့အရေးအလုပ်သမားတွေရဲ့ခံစား권ဒါမျိုးတွေသိမပြောတော့ဘဲနဲ့ဒီကျွန်တော်တို့လူအဖွဲ့အစည်းမှာလူနည်းစုလေးဖြစ်တဲ့ဥပမာကြားမခံယူမှု꽌ပြားတဲ့လူမျိုးတွေလူနည်းစုကိစ္စတွေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့သိပြီးတော့ထောက်ခံပြောဆိုတဲ့ခါမှာဒါကိုခံစားမရတဲ့အုပ်စုတွေကလည်းရှိတယ်ကြာဆိုတော့ဒီလိုပြဿနာမျိုးတွေ့တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့အမေရိကန်ရဲ့ပြဿနာပေါ့အထူးသဖြင့်အခုလက်ရှိသမ္မတထရန့်ဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့သူကကပိုင်းမှာဒီအမေရိကန်ကိုယ်တိုင်ကပဲဒီ liberal တန်ဖိုးတွေနဲ့ပတ်သက်လို့ဟိုဘယ်လိုဆက်လုပ်မလဲဆိုတာပြဿနာရှိလာတယ်ထင်ပါတယ်ဟိုကျွန်တော်တို့ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာကုလသမဂ္ဂဆိုတာလဲဒါအမေရိကန်စဖွဲ့ချင်တာပဲနော်နောက်တစ်ခါကျတော့ကမ္ဘာပေါ်မှာကမ္ဘာစစ်ကြီးတွေမဖြစ်အောင်ကျွန်တော်တို့ကုန်သွယ်ရေးနဲ့ပတ်သက်လို့ထိန်းသိမ်းဖို့World Trade Organization လို့ဟာမျိုးတွေဒါတွေလည်းအမေရိကန်ပဲစတင်တဲ့ဟာပါအဲ့တော့အခုချိန်မှာဒါတွေနဲ့ပတ်သက်လို့အမေရိကန်ကိုယ်တိုင်ကစိတ်မဝင်စားတော့ဘူးဖြစ်လာတယ်ဆိုတော့အဲ့တော့ဒါကလည်းဒီ Multilateralism လို့ခေါ်တဲ့ကျွန်တော်တို့နိုင်ငံတကာပူးပေါင်းဆောင်ရွက်မှာပြဿနာရှိတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ Democracy ဘာခေါ်မလဲကျွန်တော်တို့တိုက်တွန်းအားပေးတဲ့အကူအညီတွေနဲ့ပတ်သက်လို့လည်းအမေရိကန်ကရှော့ကောင်းရှော့လာနိုင်တယ်ပေါ့နော်ဆိုတော့ဒီလိုပြဿနာမျိုးတွေမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့မနဘာသူပြောသွားလို့ပဲပေါ့တို့တို့ဒီ vote movement ပေါ့နော်ဒီပေါ်ချာဆက်ဆံတာတွေနဲ့လူ့ခွင့်ရေးကိုသိရှိ노ချာလုပ်တဲ့လှုပ်ရှားမှုပေါ့နော်အဲ့ဒီလှုပ်ရှားမှုကိုစန့်ကျင်တဲ့တံပြန်စန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်လာနိုင်တယ်ဆိုပြီးတော့လေဒါမနေ့ကမှမာတင်လူသာကင်းနေ့မှာမာတင်လူသာကင်းရဲ့တပည့်ငယ်ဆုံးကနေဒါပြောသွားတာလေးကိုကျွန်တော်ကြားရပါသေးတယ်ဆိုတော့ဒီရွေးကောက်ပွဲတွေနဲ့လက်ရရေးလက်ရစွန်နိုင်ငံရေးရဲ့เนาะအားကောင်းလာမှုအားနည်းလာမှုဘယ်လိုများတွေ့ရပါသလဲ
ကလောကကျွန်တော်ဟို Journal of Democracy မှာဆောင်းပါးတစ်ပုဒ်တွေ့ပါတယ်ဒီဆောင်းပါးမှာသုံးသပ်ထားတာကတော့ဒီ Democracy ကျွန်တော်တို့ရွေးကောက်ပွဲတွေလုပ်တဲ့အခါမှာအရေးကြီးတာက Representation ပေါ့ကျွန်တော်ကိုစားပြုခွင့်ကအရေးကြီးတယ်လို့သူကသုံးသပ်ပါတယ်အဲ့တော့သုံးသပ်တဲ့အခါကျတော့ဒီဆောင်းပါးမှာပဲသူတို့ပြုကျွန်တော်တို့ဟိုဘာခေါ်မလဲစစ်တမ်းကောက်ယူမှုပေါ့နော်အဲ့တော့ဒီစစ်တမ်းကောက်ယူမှုတွေအရသူတို့ကပြောတာကလူတော်တော်များများကကျွန်တော်တို့ဒီမိုကရေစီဟာဆက်လက်ထိန်းသိမ်းအပ်တယ်ကိုကျွန်တော်တို့အုပ်ချုပ်မှုစနစ်တရဆိုတာတော့တော်တော်များများလက်ခံသေးတယ်เนาะဒါပေမဲ့ပြဿနာသွားတွေ့လာတာကခုနပြောတဲ့ကိုစားပြုမှုမှာပြဿနာတွေ့တယ်ဆိုတာကလူအများစုကကျွန်တော်တို့နိုင်ငံရေးသမားတွေကသူတို့ကိုစားမပြုတော့ဘူးလို့ခံစားလာရတယ်ဘာကောမလဲဆိုတော့ပြည်သူလူထုနဲ့ဝေးလာသလိုဟာမျိုးခံစားနေရတယ်ပေါ့နော်နောက်တစ်ခါကျတော့ diversity ခေါ်တဲ့မတူကွဲပြားမှုတွေအရေးကိုအရေးပေးတင်လာတော့မှန်ပါတယ်ညောတစ်ဖက်မှာကျတော့လေဘာဖြစ်လဲဆိုတော့ အလုတ်ကိုင်နေမရတော့တာတို့နောက်တစ်ခါအလုတ်ဈေးကွက်ထဲမှာဝင်တိုးဖို့မဖြစ်နိုင်တော့တဲ့ဒီအလုတ်သမိုင်းအင်အားစုတွေပေါ့နော်ဆိုတော့ဒီအင်အားစုတွေကကြတော့သူတို့အသံကိုပြောပြနေတယ်လို့မထင်တော့မထင်မဲ့နဲ့တခြားခုန diversity ကိစ္စတွေမှာအလုံးကျွန်းပြောဆိုနေကြတယ်လို့ခံစားလာရတဲ့အခါမှာခုနပြောတဲ့ဆန့်ကျင်တဲ့ trend မျိုးဖြစ်လာတယ်လို့ထင်ပါတယ်
ဆိုတော့သူဒါပေမဲ့လို့ခုနဒီမိုကရေစီဆိုတဲ့သဘောကအုပ်ချုပ်မှုကိုရွေးချယ်တဲ့သဘောပေါ့နော်ဆိုတော့အဲ့ဒီအစားအုပ်ချုပ်မှုစနစ်ထက်မှာပြည်သူတွေကိုယ်တိုင်ကိုကြပါဝင်နိုင်အောင်တတိကိုအောင်သူရေးခဲ့တာရေးခဲ့တဲ့စကလုံးကိုတုံးအောင်လို့ရှိနေပြည်သူတွေရဲ့အာဏာခွင့်အောင်ဖြည့်ဆည်းပေးနိုင်အောင်အကြံပေးချက်တွေပေါ့ဘာတွေများကောသူတွေ့ရပါမယ
်ရွေးကောက်ပွဲတွေကိုအစားထိုးနိုင်တဲ့စနစ်တရတော့ခက်အောင်မယ်လို့ထင်ပါတယ်နော်လက်ရှိမှာတော့ကျွန်တော်တို့မြင်တာကတော့ရွေးကောက်ပွဲတွေရှိလို့ရှိရင်ကျွန်တော်တို့ minimum democracy ပေါ့เนาะအနည်းဆုံး democracy ရှိတယ်လို့ဆိုကြတာပေါ့ဆရာရယ်နောက်တစ်ခါကျတော့ဒီရွေးကောက်ပွဲတွေကနေတော့ထပ်ပြီးတော့တချို့အချက်လက်တွေပေါင်းစည်းလာရင်ဆိုလိုတာကကျွန်တော်တို့ liberal democracy လို့ခေါ်တဲ့ကျွန်တော်တို့ဆရာဦးကျော်ဝင်းတို့ဘာသာပြန်လာတော့သီးကြီးခံတဲ့ democracy ပေါ့ဆရာရယ်အလွတ်ကျွန်တော်တို့အခွင့်အရေးပိုရှိမယ်ပြောရေးဆိုခွင့်ကျွန်တော်တို့လုပ်ပိုင်ခွင့်တွေပိုရှိမယ်ဒီလို liberal အခွင့်အရေးတွေရှိလာရင်ဒါကျွန်တော်တို့အလေလက်သဘောမျိုးပေါ့နည်းနည်းလေးပို့ပြီးတော့အကောင်းလာတယ်လို့ယူဆတာပေါ့နော်ဒီလိုသဘောရှိပါတယ်တချို့တွေကလည်းတိုက်တွန်းနေတာတော့ကျွန်တော်တို့ဟို local democracy ခေါ်တဲ့အောက်ခြေ democracy ရွေးကောက်ပွဲလေးလိုဟာမျိုးနောက်တစ်ခါအောက်ခြေမှာပြည်သူလူထုတွေကိုယ်တိုင်ပါဝင်ဆောင်ရွက်ခွင့်ပြောခွင့်သူတို့ကိုယ်တိုင်ပါဝင်လုပ်ပိုင်ခွင့်ပေါ့နော်အဲ့ဒါတွေပို့ပေးလာလို့ရှိရင်ကောင်းလာမယ်လို့ဟိုဆိုကြတာပေါ့ဆိုတော့ဒါပေမဲ့လည်းအခုချိန်ထိတော့ကျွန်တော်ထင်တယ်ဟိုသဘောတရားတရနေတလုံးတစ်ခဲတည်းသွားဖို့ကခက်အောင်ပဲထင်ပါတယ်ခင်ဗျာ
အခုအခြေအနေကိုချုံငုံပြီးသုံးသပ်ပြီးတော့2025ဒီမိုကရေစီလမ်းကြီးကိုမှတ်စာကြည့်မယ်ဆိုရင်ဘောင်သူဘယ်လိုများမြင်ရပါသလဲခင်ဗျာအားတော့နောက်ဆုံးမင်း
အခုချိန်ကြီးတော့ဟုတ်ကဲ့အခုချိန်ကြီးတော့ကျွန်တော်တို့ဖတ်နေရသလောက်ကကဘာကြီးက uncertainty ပေါ့ကျွန်တော်တို့မရေရာမသိချာမှုတွေပုံများလာမယ်ဆိုတော့ဝဆုံးသက်ချင်းမျိုးတွေရှိပါတယ်အထူးသဖြင့်တော့အမေရိကန်ကကမ္ဘာအရာကြီးနိုင်ငံလည်းဖြစ်တယ်သူ့ကိုကြံတဲ့နိုင်ငံအလောကကြည့်နေရတာလေအဲ့လိုမျိုးဖြစ်တဲ့အခါကျတော့သူကအခုလက်ရှိသမ္မတထရန့်မှာဘယ်လမ်းလှမ်းမလဲဆိုတာတော်တော်လေးကိုခက်ခဲပါတယ်အဲ့တော့တစ်ဖက်ကသူကဒီ isolationism ပေါ့နော်အမေရိကန်ဘာလဲ make america great again ပေါ့တော့အမေရိကတခုပဲကြီးမြအောင်လုပ်ကြမယ်ဆိုတဲ့ပြဿနာတွေပြောပါတယ်နောက်တစ်ခါကျတော့ဒီတချို့ပြဿနာမျိုးပေါ့ Greenland တို့ Panama တူမြောင်းတို့ကိစ္စမျိုးပြယူမယ်ဆိုတော့ခါကြတော့ဂျန်တဲ့နိုင်ငံတွေပါစိုးရိမ်ပူပန်မှုတွေများလာတော့ဆရာရဲ့နောက်တစ်ခါကျတော့ဥရောပနိုင်ငံတွေတော်တော်များများကလည်းအမေရိကန်ကအကူအညီတွေမရရောရင်မရတော့ရင်သူတို့ကစစ်ရေးအသုံးစရိတ်တွေပြင်ရဖို့ရှိလာတယ်။တော့တစ်ဖက်မှာကျတော့စစ်ရေးအသုံးစရိတ်ပြင်ရင်သူတို့ကရှော့နိုင်တာကခုနနိုင်ငံတကာဖွံ့ဖြိုးမှုအကူအညီနဲ့ခုနကျွန်တော်တို့ဟိုဘာကောင်လဲနိုင်ငံတကာအကူအညီတွေကိစ္စကိုရှော့မှာပေါ့နော်အဲ့တော့ဒီကမ္ဘာလုံးတော်တော်များများကဟိုစိုးရိမ်နေကြတာပေါ့နောက်တစ်ခုကကျတော့ကျွန်တော်တို့ geopolitics ကျွန်တော်တို့ပထဝီနိုင်ငံရေးတင်းမာမှုတွေလည်းဖြစ်လာမယ်လို့မှန်းထားတဲ့ဟာတွေလည်းရှိတာပေါ့ဆရာရဲ့နော်အဲ့တော့2025ကတော့ကျွန်တော်တို့ဒီမိုကရေစီပိုဖွံ့ဖြိုးလာဖို့ပဲဆူတောင်းအောင်ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခေါင်းသူရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဟု
တ်ကဲ့အခုဆွေးနွေးသွားခဲ့တဲ့သူကတော့ဓမ္မမဟာဗျူဟာနဲ့ဘူဝါဒဒေလာရဲ့ Institute ISP မြန်မာအဖွဲ့ကဒါရိုက်တာဦးအောင်သူဖြစ်ပါတယ်ကျွန်တော်ဓမ္မမန်ပ
ါဦးဒီမန်တန်တက်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်စန်ဝိုင်လာ26ရက်တနင်္ဂနွေမနက်ခင်း VA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိစာရုပ်သံစီစဉ်တစ်ခုလုံးကိုတော့ဂျိုဒုစလောင်းအပြင် Facebook နဲ့ YouTube ကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA စီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံနဲ့ Radio စီစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40view ညာချမ်းည9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ ရုပ်သံနဲ့ Radio Season အားလုံးကိုလူလူမိတ်ဆွေရုပ်သံ Live View မြန်မာပိုင်း Web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်ဇန်နဝါရီလ26ရက်တနင်္ဂနွေနေ့မနက်ခင်း View Radio Season 2ကို American Bureau of Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေတဲကသုတ Season 2ကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှအခုအာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်တရုတ်အမေရိကန်ကုန်သွယ်ရေးမှာမျှတမှုရှိဖို့လိုတယ်လို့တွေးဆဆွေးနွေးမှုတွေပို့လို့ရလိမ့်မယ်ဆိုပြီးတော့လေတရုတ်ကပြောဆိုပါတယ်ဂျပန်ဝန်ကြီးချုပ်ကတော့အာရှပစိဖိတ်လုံခြုံရေးအတွက်အမေရိကန်ကဆက်လက်ရည်တည်ပေးဖို့ဆွေးနွေးမယ့်အကြောင်းပြောပါရယ်။နောက်ဗီယက်နမ်ကတော့အမေရိကန်နဲ့တရုတ်အကြားမျှတအောင်ဆက်ဆံသွားမယ်လို့ပြောပါရယ်။ကိုစုံမိုးကျော်စူးစီးတင်ပြပေးထားပါရယ်ရှင
်။တရုတ်အမေရိကန်ဆက်ဆံရေးမှာအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတဲ့ကုန်သွယ်ရေးပြဿနာအတွက်အမေရိကန်နဲ့တရုတ်အကြားညှိနှိုင်းဖြေရှင်းနိုင်တယ်လို့တရုတ်အစိုးရကဇန်နဝါရီလ24ရက်နေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်အခုလိုပြောဆိုမှုဟာတကြော့ပြန်သမရဖြစ်လာတဲ့ဒေါ်နယ်ထရန့်ကပြီးခဲ့တဲ့ကြာသပတေးနေ့ကဆွစ်ဇာလန်နိုင်ငံဒါဗိုးစ်နိုင်ငံတကာစီးပွားရေးညီလာခံမှာအွန်လိုင်းကနေစကားပြောကြားစဉ်တရုတ်အမေရိကန်ကုန်သွယ်ရေးမှာအသာကြီးရလိုတာမဟုတ်ဘဲမျှတမှုကိုသာလိုလားတာဖြစ်တယ်လို့ပြောဆိုခဲ့ပြီးနောက်တရုတ်အစိုးရကအခုလိုပြန်လည်ပြောဆိုခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။美经贸合作是互利共赢的，中国从不刻意追求贸易顺差。尽管中美之间有分歧，
美国、美国西瓜业内工作业不光少业务哈，啊，别人来就批示的十三亿批八的。双方可。对，你呢？白龙江嘛，工作业嘛，大西亚不没预约个吧？没多年，木呢，国标木年年是变没。နှစ်ဖက်အကျိုးဖြစ်ထုံမှုနဲ့ပူးပေါင်းဆောင်ရွက်လို့ရမယ်နယ်ပယ်တွေဟာအလွန်ကြီးမားပါတယ်။ပြဿနာရပ်တွေအပေါ်တွေးဆဆွေးနွေးတာနှိမ့်နိုင်တိုင်မင်နာတွေကိုနှစ်ဖက်လုံးကကျိုးလုပ်ပြီးလှုပ်ဆောင်ခြင်းအဖြစ်ဖြည့်ရှင်းလို့ရပါတယ်
။တရုတ်နယ်ကုန်သွယ်ရေးစစ်ပွဲကိုသမ္မတထရန့်ပထမတစ်ကြိမ်2018ခုနှစ်ကနေ2020ခုနှစ်သမ္မတသက်တမ်းကာလကတည်းကစတင်ခဲ့ပါတယ်။တရုတ်ပြည်ကနေတင်သွင်းတဲ့ကုန်ပစ္စည်းတွေကိုအခွန်60ရာခိုင်နှုန်းအထိတိုးကောက်မယ်လို့ချင်းချောက်ခဲ့ပါတယ်။2018ခုနှစ်မှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေ435ဘီလီယံရှိခဲ့ပါတယ်။အဲဒီကနေနှစ်စဉ်ကြာဆင်းလာခဲ့ရမှာသမ္မတဘိုင်ဒန်လက်ထက်ပြီးခဲ့တဲ့2023ခုနှစ်မှာလုံငွေ296ဘီလီယံအထိကြာဆင်းလာခဲ့ပါတယ်။တရုတ်အမေရိကန်ကုန်သွယ်ရေးဟာ1982ခုနှစ်ရီပပ်ဘလစ်ကန်သမ္မတတဦးဖြစ်တဲ့ရစ်ချတ်နစ်ဆင်လက်ထက်မှာစတင်ခဲ့ပါတယ်။1982ခုနှစ်အထိတရုတ်အမေရိကန်ကုန်သွယ်ရေးဟာဒေါ်လာ5သန်းအောင်ပါပဲရှိခဲ့ပါတယ်။တရုတ်ပြည်မှာတင်ရှောင်းဖိန်လက်ထက်1988ခုနှစ်စီးပွားရေးတကားဖွင့်မူဝါဒနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပြီးနောက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကယင်းနှိမ့်နှံမှုလှုပ်လာကြပါတယ်။1990ကျော်နှစ်တွေမှာအမေရိကန်စက်မှုလုပ်ငန်းတွေဟာလုခဈေးပေါ်တဲ့တရုတ်ပြည်ကိုအများအပြားရွှေ့ပြောင်းသွားခဲ့ပါတယ်။2000ခုနှစ်လောက်ကစပြီးတရုတ်အမေရိကန်ကုန်သွယ်ရေးမှာအမေရိကန်ဘက်ကတိတိတသားလုံငွေပြလာခဲ့ပါတယ်။အခုအခါသမ္မတထရန့်ကစက်မှုကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်တွင်းပြန်လည်ရယူမဲ့မူဝါဒကိုချမှတ်ထားပါတယ်။တွင်းကုန်တွေကိုအခွန်တိုးကောက်ပြီးအမေရိကန်ပြည်တွင်းမှာစက်မှုကုန်ထုတ်လုပ်ငန်းလုပ်ရင်အခွန်လျှော့ကောက်မယ်လို့ပြောဆိုထားပါတယ်။အခုလိုချိန်မှာပဲတရုတ်ရဲ့ချင်းချောင်းမှုတွေကိုစိုးရိမ်နေရတဲ့ဂျပန်ဟာသမ္မတထရန့်လက်ထက်မှာလည်းအာရှပစ္စဖိတ်ဒေသလုံခြုံရေးအတွက်ဆက်ရှိနေဖို့အမေရိကန်အစိုးရကိုအပြင်းအထန်တိုက်တွန်းဆွေးနွေးမယ်လို့ရှေ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရန့်နဲ့တွေ့ရောက်တွေ့ဆုံဖို့ရှိတဲ့ဂျပန်ဝန်ကြီးချုပ်ရှီကီရူအီရှိဘာကဇန်နဝါရီလ24ရက်နေ့မှာပြောဆိုခဲ့ပါတယ်
။地域におけるパワーバランスが歴史的変化を遂げる中、力の復白が
ဒေသတွင်းအင်အားချိန်ခွင်ရှာညှိနှိုင်းအပြင်သမိုင်းဝင်အပြောင်းအလဲတစ်ခုကိုဖြစ်စေမှာပါ။ဂျပန်နဲ့အမေရိကန်ပူးပေါင်းဆောင်ရွက်မှုကိုပုံမှန်နှက်ရှိုင်းခံမအောင်လုပ်ရပါမယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသအတွင်းအင်အားချိန်ခွင်ရှာမညီမမျှဖြစ်ပြီးတော့မတိမငြိမ်ဖြစ်မဲ့အရေးကိုဆက်ပြီးတော့ကာကွယ်ပေးဖို့တည်ကြောင်းလုပ်ရပါမယ်
။တရုတ်ရဲ့စစ်အင်အားကြီးထွားလာနေပြီးမြောက်ကိုရီးယားကနျူကလ িয়ার စွမ်းရည်နဲ့ပက်ထိန်မစ်ဆိုင်းတုံးစွမ်းရည်တွေတိုးမြှင့်နေချိန်မှာသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒအပြောင်းအလဲကြောင့် အမေရိကန်အနေနဲ့အာရှပစိဖိတ်ဒေသတွင်းကဆုတ်ခွာသွားမှာကိုဂျပန်ကစိုးရိမ်နေပါတယ်။အမေရိကန်ဟာလုံခြုံရေးအတွက်ဂျပန်နဲ့စာချုပ်ချုပ်ဆိုထားတဲ့နိုင်ငံဖြစ်ပါတယ်။အခုလိုအချိန်မှာပဲ VNN အနေနဲ့ကတော့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာလည်းတရုတ်နဲ့အမေရိကန်အကြားထိန်းသိမ်းရှာမျှအောင်ဟန်ချက်ညီဆက်ဆံသွားမယ်လို့ VNN ဝန်ကြီးချုပ်ဖမ်မင်ချင်းက Davos နိုင်ငံတကာစီးပွားရေးညီလာခံမှာပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်
။ Mỹ và Anh với cả Mexico. Nên đây là cái đường lối đối ngoại của chúng tôi.
ကျွန်တော်တို့ကျွန်တော်တို့ကအမေရိကန်တရုတ်မက္ကဆီကိုစသဖြင့်အားလုံးနဲ့မိတ်ဆွေတွေပါပဲနိုင်ငံအားလုံးကိုယုံကြည်ရတဲ့မိတ်ဆွေတွေအဖြစ်သဘောထားတာဟာကျွန်တော်တို့ရဲ့နိုင်ငံသားရေးမူဝါဒဖြစ်ပါတယ်အဲ့ဒီထဲမှာအမေရိကန်နဲ့တရုတ်လည်းပါဝင်ပါတယ်လွန်ခဲ့တဲ့နှစ်တည်းမှာလည်းဟန်ချက်ညီညီလှုပ်ဆောင်ခဲ့ပါတယ်ဒီမူဝါဒဟာတရုတ်အမေရိကန် VNN အားလုံးအတွက်ငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖြစ်စေပါတယ်
သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်နံပါတ်၁ဦးစားပေးမူဝါဒအရအမေရိကန်အပေါ်အားထားနိုင်မှုနဲ့ပတ်သက်ပြီးနိုင်ငံအတော်များများစိုးရိမ်မကင်းရှိကြပါတယ်။ Davos စီးပွားရေးညီလာခံကိုဦးဆောင်ဖွင့်လှစ်ခဲ့တဲ့ EU ဥရောပရဲ့အကြီးအကဲ Ursula von der Leyen ကလည်းအမေရိကန်ပြည်ထောင်စုနဲ့အကျိုးတူပူးပေါင်းဆောင်ရွက်နိုင်အောင်ဆွေးနွေးညှိနှိုင်းဖို့အသင့်ရှိပေမဲ့လည်းဥရောပရဲ့ရည်တည်ချက်ကိုတော့အခိုင်အမာဆုပ်ခိုင်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံနဲ့လည်းဆက်ဆံရေးပိုမိုကောင်းမွန်အောင်ကြိုးစားသွားမယ်လို့ပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုစောမိုးကျော်တင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့လေယာဉ်စီးပွားသတင်းတွေကိုလည်းတစ်လက်တင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာစားအုံးစီကိုရည်ညွှန်းဆေးချက်8000ကျော်နဲ့ရောင်းချဖို့သတ်မှတ်ထားပေမဲ့လို့ဈေးကွက်ထဲမှာတပိတ်တာကိုချက်18000လောက်ထိဖြစ်နေပြီးတော့လူတစ်လောက်ဝယ်ယူလို့မရတဲ့အခြေအနေကိုရောက်နေပါတယ်။ဒီသတင်းအပြင်တပတ်အတွင်းတခြားလေယာဉ်ထွက်ကုန်သီးနှံဈေးနှုန်းအတက်အကျတွေဘယ်လိုရှိပါလဲ။လေယာဉ်စီးပွားသတင်းတွေကိုစူးစီးပြီး Pharma Times Media ကတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျူရေးချစ်သူများရှင်လင်းချက်မြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝသတင်းတွေကိုကိုမြင့်မီဟန်နေသူကျမမင်းစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျူရေးနဲ့စီးပွားရေးခန္ဓာကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရေဘက်ဈေးကွက်မရှိလို့ဈေးနှုန်းကျဆင်းနေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြေပဲထွက်ရှိတဲ့ရာသီကိုရောက်ရှိနေပေမဲ့ဈေးကွက်ပြောက်ပြီးဈေးနှုန်းကျဆင်းမှုတွေဖြစ်ပေါ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဈေးကွက်အတွင်းမှာလေယာဒေသအလိုက်မြေပဲတည်င်းကို1000ကျလောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့မြေပဲတည်င်းကို15000ကျလောက်ထိဈေးကျဆင်းနေပေမဲ့အယောင်းဝယ်လဲနှဲပါနေတယ်လို့ဆိုပါတယ်။လက်ရှိပြည်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ဆက်ကုံတွေအားလုံးရနာထားရတဲ့အတွက်ဒေတာတွင်းကထွက်ရှိတဲ့မြေပဲအပါအဝင်လေယာထွက်ကုန်တွေကိုပြပဈေးကွက်ကိုတင်ပို့နိုင်ခြင်းမရှိသလိုပြတွင်းဈေးကွက်ကိုလည်းတင်ပို့ရောင်းချနိုင်ခြင်းမရှိတဲ့အတွက်ရောင်းချအောင်မဲ့ဈေးကွက်ပြောင်းနေတာဖြစ်ပါတယ
်။စောင်းစီတပိတ်တာ18000ကျက်လောက်ဖြစ်ပေါ်နေပြီးလူသလောက်ဝယ်ယူလို့မရတဲ့အခြေအနေတွေဖြစ်ပေါ်နေပါသေး။စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဦးကြီးဌာနစားသုံးစီတင်တွင်းတို့လောက်ပြည့်ပြည့်ချင်းလုံးငယ်ကြည့်ချက်ရေးကော်မတီကဇန်နဝါရီလ23ရက်နေ့ကနေ19ရက်နေ့ထိရန်ကုန်လက်ကရည်ညွှန်းစင်းနေနဲ့စောင်းစီတပိတ်တာကို8280ကျပ်နှုန်းနဲ့ရောင်းချကြဖို့ညွှန်ကြားထားတာပဲဖြစ်ပါ रे ဒါပေမဲ့ပြင်ပဈေးကွက်မှာတော့စောင်းစီတပိတ်တာကို14000ကနေ15000ကျပ်လောက်ထိမြင့်တက်နေပေမဲ့လူသလောက်ဝယ်ယူလို့မရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့တင်ငင်ကျုံမြို့နယ်မှာနေထိုင်တဲ့ဒိုဂျီကပြောပါရယ်မြမပြင်တွင်စားသုံးစီလိုအပ်ချက်အတွက်စကပူနဲ့မလေးရှားနိုင်ငံတို့ကနေနေစဉ်စားသုံးစီတန်ချိန်9သိန်းလောက်တင်သွင်းနေရတယ်လို့လည်းမြမနိုင်ငံစီကုံတဲ့စီလုံငယ်ရှင်များအတင်းကပြောဆိုထားပါရယ်လက်ရှိမှာစားသုံးစီကိုဈေးတင်ရောင်းလို့ဆိုပြီးအပိတ်ခံရတဲ့စီဆိုင်တွေနဲ့အဖမ်းခံရတဲ့စီကုံတွေရှိလာတာကြောင့်စီယောင်ချသူအချို့ကလည်းမောက်ခိုဈေးကွက်ပုံစံဈေးတင်ပြီးရောင်းလာကြတယ်လို့လည်းစားသုံးသူတွေကပြောပါရယ်2021ခုနှစ်စစ်တပ်အာဏာသိမ်းခင်ကတော့ ပြည်တွင်မှာစောင်းစီတပိတ်တာကို1800ကျပ်ကနေ2200ကျပ်ထိတာအမြင့်ဆုံးဈေးဖြစ်ပေါ်ခဲ့သလိုလိုအပ်တဲ့ပမာဏကိုလည်းစီရောင်းဆိုင်တိုင်းမှာလုံးလုံးလက်လက်ဝေယူခွင့်ရရှိခဲ့တာဖြစ်ပါတယ်
အခုနှစ်မှာပြောင်းထွက်နှုန်းနဲ့အတူပြည်ပတင်ပို့မှုလည်းရော့ကျနေပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကပြည်တွင်းမှာပြောင်းထွက်နှုန်း300ခန့်နှုန်းလောက်ရော့ကျခဲ့တဲ့အတွက်အခု2024-2025ဘဏ္ဍာနှစ်မှာပြည်ပကိုပြောင်းတင်ပို့မှုရော့ကျနေတယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းကပြောပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ကိုပြောင်းတန်ချိန် 3.2 တန်းလောက်ထွက်ရှိပြီးနှစ်စဉ်ပြည်ပကိုပြောင်းတန်ချိန် 2.2 တန်းလောက်တင်ပို့လို့ရှိပေမဲ့2024-2025ဘဏ္ဍာနှစ်လက်ရှိအချိန်အထိပြည်ပကိုတန်ချိန်1.5တန်းလောက်သာတင်ပို့နိုင်ခဲ့တယ်လို့ဆိုပါတယ်။လာမယ့်ဖေဖော်ဝါရီလ1ရက်နေ့ကစလို့ထိုင်းနိုင်ငံကိုအခွန်ကင်းလွတ်ခွင့်နဲ့ပြောင်းတင်ပို့ခွင့်ရမယ့်ကာလကိုရောက်ရှိလာတော့မှာဖြစ်တဲ့အတွက်ပြောင်းတင်ပို့မှုကမြင့်တက်လာမယ်လို့ကုန်တယ်တွေကမျှော်မှန်းထားကြပါတယ်
။လက်ကုန်ပြီးမှဖေဖော်ဝါရီလမှာတော့ထိုင်းကဝယ်မယ်ဆိုရင်တော့ခိုင်းအောင်ရောင်းဖို့တွေ့တဲ့ပြင်ဆင်တာပဲရှိပါသေးတယ်။ကျွန်တော်တင်ပို့နေတဲ့ရောင်းတာတွေရှိတယ်ဒီအိန္ဒိယတို့ဖိလစ်ပိုင်တို့အရင်ကက်ကြံနေပြီးပို့တာရှိတယ်ဒီနေ့ကပြောင်းထွက်တာက300ခန့်လောက်ပြောင်းထွက်ရော့သွားတော့အများကြီးတော့ရောင်းနေမှာမထင်ဘူး။ခမန်းကြီးအပြင်တော့ဟို1.5 တန်းတန်းလောက်တော့ရောင်းနေမှာမထင်ဘူ
း။ပြီးခဲ့တဲ့နှစ်ကပြောင်းစင်းလုံးကြာစင်းခြင်းနဲ့အတူဒေတာတချို့မှာတိုက်ပွဲတွေကြောင့်နည်းမြတည်ငြိမ်မှုမရှိလို့ပြောင်းဆိုင်ပြုံးမှုနှုန်းထပ်ဝက်ခန့်ရော့ကျခဲ့တယ်လို့လည်းပြောင်းလုပ်ငန်းအသင်းကပြောပါတယ်။ဒါအပြင်ရာဂီမုန်တန်းတိုင်ကြောင့်ပြောင်းဆိုင်ခင်းတွေရင်းနှီးမြှုပ်ပျက်စီးခဲ့ရသလိုစစ်ကောင်စီရဲ့ပုတ်ကုန်ဘူဝါဒသတ်မှတ်ချက်ကလည်းပြည်ပပြောင်းတင်မှုကိုအခက်တွေ့စေခဲ့တယ်လို့ကုံတယ်တွေကဆိုပါတယ်ပြီးခဲ့တဲ့ရပိုင်းကစစ်ကောင်စီနဲ့ကိုကန့်တက် MNDA တို့အပြစ်ခတ်ရစဲရေးသဘောတူညီမှုရရှိခဲ့တယ်လို့တရုတ်အစိုးရဘက်ကပြောကြားပြီးတဲ့နောက် January 20ရက်ကစလို့ချမ်းပြည်နယ်မြောက်ပိုင်းကနယ်စပ်ဂိတ်တချို့ကိုပြန်လည်ဖွင့်လှစ်ပေးလိုက်တဲ့အတွက်ကုံတယ်တွေကတော့ဈေးကွက်လာလာကိုစောင့်ကြည့်နေကြပါတယ်
အဲ့တော့ချမ်းမြောက်ကဖွင့်လိုက်ပြီဆိုတော့အထက်ပြလာမယ်လေအနည်းကမသိသေးဘူးနော်တို့တွေကတော့ပုံမှန်တိုင်းတော့သွားနေကြတယ်ပေါ့ဒါပေမဲ့နည်းနည်းလုံးလုံးချေချာတော့ရှိဘူးဝယ်တဲ့ဈေးကအခုဝယ်တဲ့ဈေးကပြီးခဲ့တဲ့နှစ်ကနောက်ဆုံးပိတ်ဈေးကိုမပိတ်သေးဘူးသမီးပြီးခဲ့တဲ့နှစ်က1800ရှိသွားတယ်သမီးနောက်ဆုံးပိတ်ဈေးကဒါတော့ရှိနေပဲသွားတယ်အန်ဒီကိုရှမ်းတောင်မှာကသမီးရဲ့ဟိုဟာ100ရာအများကြီးပဲလေအန်ဒီကိုဒီဘက်ကနေအောင်မန့်နေစတော့ကလုံးဟိုဟာတို့ကအခုဒီပြီးခဲ့တဲ့နှစ်ကရေကြီးသွားလို့အန်ဒီတို့ကျောင်းနေရေမြုပ်သွားတယ်ပျက်စီးသွားတာရှိတဲ့အတွက်ကြောင့်မို့ကျောင်းထွက်နှုံတော့နေတာပေါ့ဒီရေအဓိကကလည်းဆိုတော့ပျက်စီးသွားတဲ့ဟာတွေရှိခဲ့တဲ့အတွက်ကြောင့်မို့ဒီဦးမေသာဒီဒီပြဿနာကြောင့်တခုပါရေနောက်ပြီးတော့နောက်တစ်ခုကတော့အန်ဒီတို့ကဒီကတက်ကဖက်ကဖို့ကဟိုဂါဗာမန့်ကဒီချာရှက်ရှူရတယ်ပေါ့နော်35ဆိုတော့အဲ့ဟာလည်းနည်းနည်းဟိုကဖြစ်တယ်နဲ့ဆိုပါတယ်အဲ့တော့ဝေလူအားကျွတ်ပိုရှိပေမဲ့လေတောက်သူတွေကရှောင်းမဲ့အနေထားကနည်းနည်းတချို့နေတယ်လေတဲ့ဆိုတော့ပျက်စီးသွားတာမျိုးတွေရှိတဲ့အပိုင်းတွေရှိသလိုသူတို့မှပြန်ပြီးတော့မထူထောင်နိုင်တဲ့လူတွေတချို့ရှိသလိုဟောအခုချိန်ကရှေ့မှာဖြစ်တယ
်ပြည်တွင်းပြောင်းသွေးကမှာတော့ January 22ရက်ကပြောင်းစံတပိတ်သားကို1650ကျပ်လောက်ပေါက်ဈေးရှိနေပြီးတောင်သူတွေအနေနဲ့တည်ယူပို့ဆောင်ရေးကုန်ကြစရိတ်ကြောင့်အကျိုးအမြတ်ရရှိမှုနည်းပါတယ်လို့ပြောပါတယ်
အခုဇပီဇန်နဝါရီလ14ရက်နေ့ကနေ23ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနန်စီနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။အိန္ဒိယဆိုရကမက်ပယ်လိုလက်စွာတင်တွင်ခွင်ကို2026ခုနှစ်မတ်လ30ရက်နေ့အထိတည်တံ့သွင်းလိုက်တဲ့အတွက်ပြင်တွင်မှာတော့ပေးစီနှုန်းတွေမြင့်တက်နေပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဇန်နဝါရီလ14ရက်နေ့ကမက်ပေ FAG သတင်းကို7,300,000ခန့်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့7,304,000လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။မန္တလေးကုန်စည်တိုင်းမှာလည်းဇန်နဝါရီလ14ရက်နေ့ကမက်ပေ60ပိတ်တောင်ဝင်တဲ့အိတ်ကို25,000ကျပ်နဲ့ကျောင်းထရီမက်ပေကတအိတ်ကို28,300ကျပ်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့မက်ပေ60ပိတ်တောင်ဝင်တဲ့အိတ်ကို28,000ကျပ်နဲ့ကျောက်ခရစ်မက်ပေကတအိတ်ကို28,500ကျပ်ထိမြင့်တက်ခဲ့တာပဲဖြစ်ပါလေ
။ပဲဒင်းကောင်ကလည်းအိန္ဒိယအစိုးရရဲ့ပဲဒင်းနိုင်ငံကာလတသန်းတိုးမှုကြောင့်ဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ဒါ့အပြင်အိန္ဒိယကလာမယ့်နှစ်တွေမှာလည်းအစိုးရချင်း G2G အစီအစဉ်နဲ့မြန်မာနိုင်ငံကပဲဒင်းကောင်နဲ့မက်ပေကိုနှစ်ဆတိုးပြီးဝယ်ယူသွားဖို့ပြင်ဆင်နေတာကြောင့်အိန္ဒိယပို့ကုန်ပဲဈေးကအလားအလာကောင်းနေရှိနေပါတယ်။ရန်ကုန်ပြည်ထောင်စုကမှာဇန်နဝါရီလ14ရက်နေ့က Pending on the dango, Nasasha then go down chata, bow the shigabi, January la Nasa di animaro, the dango, Nasa go then chow down around jetty mintalara go to yare. Bigger a banashi, the dango jet corner down around la mintalara chivare.
Suppose on Tina the new pitted jet to Pugale, a thing we see what head when yala redway, see chow cinemari. Champion and open goes the daimaro, Senna Willasily in Inga. Open to the Baitago, the town to Tongayagani, the Tonga Tongaya jetty pause, she gave me. Senna Willanus at the Yenimaro, open to the Baitago, the Tongani, the town little jetty zicha, Senwarago to Yavari. Jungle Vino goes the Daisigamaro, Senna Willasily in Inga, open to the Baitago. The town to Tongayagani, the town lit Hongaya jetty pause, she gave me. Senna will understand the Yenimaro, the Baitago. The town Shiagani, the town of Tauxia jetty zicha singevari. Bigger at Pekka Zigwe Ponzi Nation, jet if you got a Baitago. Tongayagani, the town jelloti zicha singuara pipari. A coot and separate Harry Dinners in Origa, a chain in Yap Yangle Murishina variation.
Laya Sibadrenigo, Pharma Times Media got Susie and Sekerawashe. Laya Sibadrenigo, Sagiabido, Uruya di Pecolet, Letizaya Omba. American Nick about the law, Tabawa paid and repubia Sula Jimabe, Pano a Dangui Tolumu Shotai, Barry the Bodu Sajogani, American Brazu, no Tali Barry. Kababu Jamie Desire, Pano a Dangui, Dudia Miazo Tolu de American Brazuga, says Unit Trima, Dudia at say, a Gulu Sajogani, no Tali de Boma, Taukan Durio, Gangue Driba, Nabia Shibare, Uruyadin and Nagabas is a man now got in that Tavaration.
၂၀၂၄ခုနှစ်မှာကမ္ဘာအပူချိန်တွေစံချိန်တင်အမြင့်ဆုံးရောက်လာချိန်မှာပဲပါရီတဘောသူညီမှုကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပါတယ်အမေရိကန်သမ္မတတော်နဲ့ထရမ့်ကသမ္မတအဖြစ်ကြံသစ္စာဆိုပြီးနိုင်ငံတော်ကိုပြောကြားတဲ့ဇန်နဝါရီလ၂၀ရက်နေ့မိန့်ခွန်းမှာအခုလိုပြောကြားသွားပါတယ်
The inflation crisis was caused by massive overspending and escalating energy prices and That is why today I will also declare.
So, is it only Delarane? Madame Murigo Samatan, don't swell like that job. Wiji Pomomu Jade, Boba Lara Pipari. Dodge of Digni Mabe, Swan Sayanano, Evo Chinigo, Tokian like Bari. Dreadred Lazari told you, Ame. American Anga has Swan and Tolu Denang at the coup, Pian Pit Laya Bame. The child Benanga Mama Machida Yari, American Anga Mashibari. Kaba Benanga Mama Machida, Yin and it, Bawa Damuri. American Mima, a Miazo Shibari, Dago Chenoru, a low chart for Mava. Swine Zenon Richabi, American Swine with Gavatuangu, then put Wamava.
The New York Times, the Dinsajigaro, American Swine Tolomuha, Natown a Sally Kunate, a Mizongo Yashi Kabiro, Dangwe Zeno Hale, Nissin, Piamia, and Zongo Yakarelo, Popiaware. Tabawa Beda Nule, Bosu, Lazide, Palo in Dangwe Tolomo Shotaye. Bintinanga, Bari Muga, the Bot Nichagani, Sezunit Kudrin, Americanga, Dudia Ajay, no trail like Ale, Pipare. Natown Sachakuniga, but a mat that Danongale, Palo in Dangwe Tolomo Shotaye, Bari the Bot Nimugani, no trail Kebadire. The Mara Ju, by Dan Letamaro, Bari the Bot Nimutego, Natown Nasat the Kunema, Piamido, Winkeraba. Bari the Bot Nimusa Jogo, Bintinagama, Natown Sanga Kuniga, Kabananga along the Bot to Keraba. Bari the Bot Unimus Ragaro, Samu Keu Galaga, Kaba Puchainte, Titramanga, degree sinigrated Jomodoa, Takabalong, why won't you banjabo the Bot Unichele Pipare? Palo in Tangwe Tolumu Shocha Piro, Uduyadi, Bianle Murigo, Gaindue, Pieshina Yedre, and DC Lucore, Nanga the Cook Jensiga, Through Sawa Jam, Longa Zinago, then to import Dre, did Nanga, Bari Marta Kenneth, Homia Kajaraba. Udu Yadi Yaya John Jindulepi, Ubre Pamokale Pide, Christina Vagetga, Akulo Tongtapare.
What is different now from, for example, 2016 is that we are looking at overshooting.
Bari the Bodini Mugani, Trakede. Natal Sacha Kunetunga, Chini ne Quacharaga. Leshi Gaba Bujinga, Dita the Manga, Digirigu, Jola Raba. Gaba Bujingale, Tilanja, Dissepi, Mintemepong, Shibare. နှစ်ထောင်ဆယ့်ခုနှစ်တုန်းကတော့ကမ္ဘာအပူချိန်ကိုတိတိတမန်5ဒီဂရီကျော်မသွားအောင်ဆက်ထိန်းထားနိုင်မယ်လို့မျှော်မှန်းခဲ့ကြတာပါအဲ့ဒီလိုဆောင်ရွက်နိုင်ဖို့ကမ္ဘာလုံးပူးပေါင်းဆောင်ရွက်နေဖို့တော့လိုပါတယ်ခုတော့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးလည်းဖြစ် ဖလောင်းတန်းခွေထုတ်လွှတ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကပါရီသဘောတူညီမှုကနှုတ်ထွက်လိုက်တာဟာအလွန်ကြီးလေးတဲ့အနှုတ်လက္ခဏာဖြစ်ပါတယ်အမေရိကန်ခြေရာအတိုင်းတခြားနိုင်ငံတွေလည်းလိုက်နှင်းလာနိုင်ပါတယ်ဒါကြောင့်ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးရှေ့ရည်မှန်းချက်တွေအတွက်အလွန်အန္တရာယ်များပါတယ
်သမ္မတထရမ့်ဆိုလိုတဲ့စွန့်အရေးပေါ်အခြေအနေဆိုတာဘာကိုဆိုလိုမှရှင်းရှင်းလင်းလင်းမရှိဘူးလို့လည်းပမောက်ခဂရက်က Times သတင်းစာကိုပြောပါတယ်စံချိန်တဲ့အပူဆုံးဖြစ်တဲ့2024ခုနှစ်မှာပဲကမ္ဘာဖြန့်မြအပူချိန်ဟာ 1.3 ဒီဂရီအထိတက်လာပြီးတော့ဒီအတိုင်းသာဆက်သွားနေမယ်ဆိုရင်တော့ကမ္ဘာအပူချိန်ဟာဒီရာစုနှစ်တစ်ခုအတွင်းမှာတင်အနည်းဆုံး 2.9 ဒီဂရီအထိရောက်လာနိုင်မယ်လို့လဲကြွမ်းကျင်သူတွေကခန့်မှန်းထားကြတာပါကိုလံဘီယာတက္ကသိုလ်ဆာဘီယန်စင်တာဦးသူရသည်ရဲ့ယာဥပဒေဌာနတည်ထောင်သူလည်းဖြစ်တဲ့ပမောက်ခမိုက်ကယ်ဂရက်ကအခုလိုထောက်ပြပါတယ်
We already know that we're not going to stay within 1.5
degrees. ကမ္ဘာအပူချိန်ကို 1.5 ဒီဂရီထက်ကျော်မသွားရအောင်ထိန်းထားဖို့မလွယ်ဘူးဆိုတာကျွန်တော်တို့သိထားပါတယ်။တချို့တွက်ချက်မှုတွေအရ 1.5 ဒီဂရီကိုတောင်ကျော်သွားပါပြီ။ပါရီသဘောတူညီမှုကနေအမေရိကန်ကနှုတ်ထွက်ပြီးဖန်လုံအိမ်တန်းငွေထုတ်လွှတ်မှုမလျှော့ချနိုင်ဘူးဆိုရင်တော့ကမ္ဘာအပူချိန်က 2 ဒီဂရီထက်မကတက်သွားနိုင်ပါတယ်။ပါရီသဘောတူညီမှုကနှုတ်ထွက်လိုက်တာနဲ့အမေရိကန်ကကျင့်သုံးနေတဲ့တကယ့်မူဝါဒတွေကပါရီသဘောတူညီမှုရဲ့အန်တီမရည်မှန်းချက်တွေလုံးလုံးပြည့်စည်သွားစေနိုင်ပါတယ
်။ထရမ့်ထုတ်ပြန်လိုက်တဲ့သမ္မတအမိန့်တွေထဲမှာစွန့်ရင်ဆိုင်ရာအမိန့်အတော်များပါဝင်ပြီးလေစွန့်ရင်ထုတ်လုပ်မှုကုမ္ပဏီတွေကိုလည်းဖက်ဒရယ်အစိုးရမြေနေရာတွေပေါ်မှာလှုပ်ကန်ခွင့်ရပ်ဆိုင်းလိုက်တာလျှက်စစ်ကားနယ်ဆိုင်တဲ့အစိုးရမူဝါဒတွေပြင်ဆင်လိုက်တာအပြင်2024ခုနှစ်မှာဘိုက်ဒန်အစိုးရကရပ်ဆိုင်းထားခဲ့တဲ့ဓာတ်ငွေ့ရေးပြပတင်ပို့မှုကိုပြန်လည်ခွင့်ပြုလိုက်တာစတဲ့အမိန့်တွေလည်းပါဝင်ပါတယ်။စွန့်ရင်ဆိုင်ရာသမ္မတရဲ့အမိန့်တွေဟာတရားရဲရာစိန်ခေါ်ချက်တွေဒါမှမဟုတ်ကွန်ဂရက်လွှတ်တော်ရဲ့စီမင်းဆိုင်ရာအကန့်အသတ်တွေနဲ့တော့ရင်ဆိုင်ရနိုင်ခြင်းရှိနေပါသေးတယ်။ဒါပေမဲ့လည်းလက်ရှိမှာတော့ကွန်ဂရက်လွှတ်တော်မှာ Republican အမတ်တွေကထိန်းချုပ်ထားတာဖြစ်ပါတယ်။သမ္မတ Trump ရဲ့အခုလိုဆောင်ရွက်ချက်တွေကိုစွန့်ရင်ကုမ္ပဏီကြီးတွေကဝမ်းမြောက်ကြိုဆိုကြပါမယ်လို့တဘာဝပတ်ဝန်းကျင်ရဲ့ရာလှုပ်ရှားသူတွေကတော့ကမ္ဘာပူနွေးမှုအဓိကမြင့်တက်စေတဲ့ရှင်နာနဲ့တဘာဝတန်ငွေတွေပုံမှုထုတ်ယူမဲ့အပေါ်စန့်ကျင်ကန့်ကွက်နေကြပါတယ်။ကျမနှလုံးပ
ါ။နောက်လောက်တင်ဆက်တဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာပါရှင်သတင်းတွေကတူတာကိုလည်းတင်ပြပေးပါဦးမယ်။ပညာသင်ကြားခွင့်အခြေခံလူခွင့်ရေးပညာသင်ကြားခွင့်ရာဒီအခြေခံလူခွင့်တရဖြစ်တယ်လို့ကုလသမဂ္ဂကပြဋ္ဌာန်းထားတာရှိပါတယ်။နှစ်စဉ်ဇန်နဝါရီလ24ရက်နေ့ကိုလည်းနိုင်ငံတကာပညာရေးနေ့အဖြစ်နဲ့သတ်မှတ်ထားတာပါ။2024ခုနှစ်အတွင်းပညာတတ်အများဆုံးရှိတဲ့ကမ္ဘာနိုင်ငံတွေနဲ့မြန်မာနိုင်ငံရဲ့ပညာရေးအဆင့်ကိုမန်းညိုညိုလင်းကသတင်းနေတဲ့ကတူတာမှတင်ပြထားပါတယ
် Samba
Whisper Chobach Yeah ဒီနေ့ကဘာကြီးမှာပညာသင်ကြားရမယ့်အရွယ်ကလေးတွေနဲ့လူငယ်တွေ244တန်းလောက်ဟာကျောင်းတွေကနေထွက်ခဲ့ရပြီး619တန်းလောက်ဟာစာမဖတ်တတ်ကြတဲ့အပြင်အခြေခံသင်ကြားတောင်မှမတက်မြောက်ကြဘူးလို့ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဆိုပါတယ်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာအဲ့ဒီနိုင်ငံရဲ့ပညာတက်မြောက်မှုနှုန်းကလည်းအရေးပါတဲ့အချက်ဖြစ်ပါတယ်။ပညာရေးဟာလူသားဖြစ်တည်မှုလူမှုအတိုင်းအဝိုင်းစီးပွားရေးဖွံ့ဖြိုးမှုကဏ္ဍတွေမှာအဓိကအကြောင်းအရာတစ်ခုဖြစ်တဲ့အကြောင်းနဲ့ပညာတက်မြောက်မှုကကြားမှခွဲခြားမှုပြဿနာတွေအသက်မပြည့်ခင်အိမ်အောင်ပြူတာတွေကိုရော့ပါလာစေတဲ့အပြင်ငြိမ်းချမ်းမှုနဲ့လူသားတွေအတွေ့အေးချမ်းသာယာမှုဘဝတွေကိုလည်းမြင့်မားလာစေတယ်လို့ပြောဆိုထားတာပါငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေဖို့ကဒီအချက်တွေကိုအခြေခံတယ်လို့လည်းဖော်ပြပါတယ်ဒါအပြင်ပညာရေးဆိုတာကလူအခွင့်အရေးတရဖြစ်တာကြောင့်ကုလသမဂ္ဂရဲ့လူအခွင့်အရေးပညာစာတမ်းအမှတ်စဉ်26မှာလူတိုင်းပညာသင်ကြားခွင့်ရှိသည်အနှိမ့်ဆုံးမူလရန်ပညာကိုအခမဲ့သင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်။
ဒါကြောင့်လည်းပညာရေးနဲ့ပတ်သက်ပြီးဂယုပြုအလေးထားနိုင်ကြဖို့အတွက်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအခြေခံပြီးနှစ်စဉ်ဇန်နဝါရီလ24ရက်နေ့ကိုလည်း International Day of Education နိုင်ငံတကာပညာရေးနေ့ဆိုပြီးကုလသမဂ္ဂကသတ်မှတ်ပေးခဲ့ပါတယ်2018ခုနှစ်ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂရဲ့အထွေထွေညီလာခံကြီးမှာစတင်အတည်ပြုသတ်မှတ်ပေးခဲ့တာပါအခုလိုပညာရေးနဲ့ပတ်သက်ပြီးအဆင့်အကောင်ဆုံးနိုင်ငံတွေအနေနဲ့ကမ္ဘာနိုင်ငံ89နိုင်ငံကိုအခြေခံလေ့လာတဲ့နေရာမှာ American ပြည်ထောင်စု United Kingdom Germany Canada ပြင်သစ်ဆွစ်ဇာလန်ဂျပန်ဩစတြေးလျဆွီဒင်နဲ့ဒိန်းမတ်တို့ဟာအဆင့်အကောင်ဆုံးနိုင်ငံတွေဖြစ်တယ်လို့2024ခုနှစ်လေ့လာမှုတွေအရ US News World Report website စာမျက်နှာမှာဖော်ပြထားပါတယ်အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံကပညာရေးအဆင့်အကောင်ဆုံးနိုင်ငံဖြစ်ပါတယ်ကမ္ဘာအဆင့်နဲ့ကြည့်ရင်တော့အဆင့်18မှာရှိနေတာပါတရုတ်ကတော့အာရှရဲ့ဒုတိယနေရာမှာရှိနေပြီးကမ္ဘာအဆင့်မှာတော့21နေရာမှာရှိပါတယ်စင်ကာပူကအာရှတိုင်မှာတတိယနေရာမှာရှိပြီးကမ္ဘာအဆင့်မှာတော့22မှာရှိနေတာပါအဲ့ဒီနောက်ကမ္ဘာအဆင့်24မှာရှိတဲ့ရုရှားကသတုထနေရာနဲ့ကမ္ဘာအဆင့်39မှာရှိတဲ့မလေးရှားကပြင်ဆင်မနေရာတွေမှာရှိနေကြတာပါမြန်မာနိုင်ငံကတော့အစုစုပေါင်း89နိုင်ငံမှာအဆင့်84နေရာမှာရှိပါတယ်။ဒေါ်မာပညာတတ်အများဆုံးနိုင်ငံတွေကိုကြည့်မယ်ဆိုရင်လေ UNESCO ရဲ့2024-2025ပညာရေးဆိုင်ရာအစီရင်ခံစာအရတော့ဂျပန်နိုင်ငံကထိပ်ဆုံးမှာရှိနေတာပါ။ဂျပန်နိုင်ငံလူဦးရေရဲ့60ရာခိုင်နှုန်းဟာအဆင့်မြင့်ပညာရေးဘွဲ့ရရှိထားသူတွေဖြစ်တယ်လို့ဆိုပါတယ်။အဲဒီနောက်မှာတော့ဆွီဒင်ဆွစ်ဇာလန်၊ဂျာမနီ၊ဒိန်းမတ်၊ကနေဒါ၊နော်ဝေး၊နယ်သာလန်၊ဖင်လန်နဲ့ဩစတြေးလျနိုင်ငံတို့ကထိပ်ဆုံး10နိုင်ငံမဲ့ဖြစ်ကြပါဗျ။အာဆီယံနိုင်ငံတွေထဲမှာတော့စင်ကာပူနိုင်ငံကပညာတတ်အများဆုံးရှိတဲ့နိုင်ငံအဖြစ်တွေ့ရပါဗျ။နိုင်ငံလူဦးရေရဲ့53ရာနှုန်းဟာအဆင့်မြင့်ပညာရေးဘွဲ့ရရှိထားသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။
နောက်ညိုလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့ဒူဗီရီကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE မြန်မာပိုင်း website, Facebook နဲ့ YouTube စာမျက်နှာတွေမှာနားဆင်လို့ရပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ရှင်။TNL တောင်အမျိုးသားလွတ်မြောက်ရေးတပ်မတော်သိမ်းပိုက်ထားတဲ့ကြောက်မဲမျိုးကပြည်သူစစ်ရုံကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်လို့ဆီယာမတအူးနဲ့လူနာတအူးသိမ်းဆုံးပြီးတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်အရက်သား20ထိခိုက်ခဲ့တယ်လို့ TNL ကဇန်နဝါရီလ25ရက်နေ့က Telegram လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဝင် TNL ကိုစစ်ကောင်စီနဲ့တဖွဲ့ချင်းဆွေးနွေးဖို့တရုတ်နိုင်ငံကတိုက်တွန်းနေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာပဲအခုလိုလူသေးပျောက်ရှိတဲ့တိုက်ခိုက်မှုသတင်းကို TNL ကဓာတ်ပုံမှတ်တမ်းတွေနဲ့တကထုတ်ပြန်လိုက်တာပါ။စစ်ကောင်စီဘက်ကတော့ဒီကိစ္စချက်ချင်းတုံ့ပြန်တာမရှိသေးပါဘူးရှင်။နောက်ဂါဇာစစ်ရီမှာတော့အစ္စရေးတစားကအမျိုးသမီး၄ယောက်ကိုဟာမတ်စ်အဖွဲ့ကချက်ချင်းဒီအဖွဲ့ကိုစနေနေ့ကလွှဲပြောင်းပေးချိန်မှာပဲသဘောတူညီထားတဲ့အတိုင်းပါလက်စတိုင်းအယောက်၂ယောက်ကိုလွှတ်ပေးလိုက်တဲ့အကြောင်းအစ္စရေးအချင်းဦးစီးဌာနကသတင်းထုတ်ပြန်ပါတယ်။လွှတ်ပေးခဲ့တဲ့ပါလက်စတိုင်းအချင်းသားတွေထဲမှာအစ္စရေးနိုင်ငံသားတွေတေဆုံးရတဲ့တိုက်ခိုက်မှုတွေနဲ့စင်ကြက်ချခံရပြီးတော့တသက်တကျွန်းချခံနေရသူ120လဲပါဝင်ပါတယ်။နောက်အမေရိကန်ပြည်ထောင်စုမှာတော့အမျိုးသားလုံခြုံရေးအတွက်မရှိမဖြစ်ရေးပါတဲ့ဌာနတစ်ခုဖြစ်တဲ့အမိမြေလုံခြုံရေးဝန်ကြီးအဖြစ်တောင်တာဝတာပြည်နယ်အုပ်ချုပ်ရေးမှူးခရစ်စတီနိုမ်ကိုစီနေအထက်လွှတ်တော်ကစနစ်နေ့ကအတည်ပြုလိုက်ပါတယ်။သူဟာသမ္မတဒေါ်နယ်ထရမ့်ရဲ့အထောက်ထားမဲ့ရွှေ့ပြောင်းချေချခံရသူတွေနှိမ်နှီးရေးအစီအစဉ်တွေမှာအရေးပါတဲ့အခန်းကဏ္ဍကနေဦးဆောင်ရတော့မှာပါ။အမိမြေလုံခြုံရေးတာဝန်ဝန်ကြီးရဲ့တာဝန်ကတော့ဒီနေဆက်ကာကွယ်ရေးလူဝင်မှုကြီးကြပ်ရေးနိုင်ငံသားဖြစ်မှုနဲ့အကောက်ခွန်ဆိုင်ရာကဏ္ဍတွေကိုကြီးကြပ်ရမှာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်ဇန်နဝါရီလ26ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါရှင်ဒီရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဝက်ကိုတော့ Radio Line 25 32.40 ရူကနေဖတ်ယူနိုင်လို့ရပါတယ်။24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုက်နဲ့ VOA website စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။အားလုံးပဲကျေးဇူးပါပေးခြင်းကြပါစေ။ Sparking Mutual ပါ။နောက်ဆက်စပ်နေမှာပြန်ဆုံပါဦးမယ်ရှင်။